Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March 10ရက် Data Breeding ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line no meter 24 25 32 50နဲ့ line no meter 190ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြိုတင်ပြနေမှာပါ။ဒုတိယသမ္မတလောင်းအမည်စီရင်တွေကိုဒီကနေ့သက်ဆိုင်ရာရွေးကောက်ခံလွှတ်တော်အစုအဖွဲ့တွေကနေတင်သွင်းလိုက်ကြပါပြီ။မြောက်ကိုရီးယားကဒါတူပြစ်ပဲ့ထင်းဒုံးကြီးနှစ်စင်းကိုဒီကနေ့ပင်လယ်ထဲပြစ်လွတ်ဆန်းသက်ပါတယ်။ကမ္ဘာနိုင်ငံပေါင်း34နိုင်ငံမှာစားနပ်ရိက္ခာပြက်လက်မှုနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒုသမ္မတလောင်းအမည်စီရင်တွေကိုဒီကနေ့လွှတ်တော်နှစ်ရက်စလုံးမှာတင်သွင်းလိုက်ပြီးဖြစ်တယ်လို့တစ်ချိန်ထဲမှာလည်းပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးဆက်လက်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။
ဒေါအောင်ဆန်းစုကြည်ကဒီနိုင်ငံမှာမွေးတဲ့ဒီနိုင်ငံသူဖြစ်တယ်။အာဇာနည်ခေါင်းဆောင်ကြီးလွတ်လပ်ရေးဖခင်ကြီးရဲ့တမီးဖြစ်တယ်။ဘာဖြစ်လို့သူကသမ္မတမဖြစ်ထိုင်ရမှာလဲ။နော်။အဲ့တော့ဒီဥပဒေတွေကဒီလိုပုဂ္ဂိုလ်တဦးတယောက်ကိုကန့်တတ်ထားတာကိုတော့ကျွန်တော်တို့ကဖယ်ရှားနိုင်ဖို့လို့ကျွန်တော်တို့
ကအန်ဒီပါတီလွတ်တော်ကိုဆက်လက်ဦးမြင့်ဦးပြောသွားတာပါ။အနေဒီကအခုရွေးချယ်တင်မြောက်လိုက်ရွေးချယ်တင်သွင်းလိုက်တဲ့ဒီဒုသမ္မတလောင်းစာရင်းထဲမှာတိုင်းရင်းသားတို့လည်းပါဝင်နေတာကြောင့်ဒီပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အမြင်သဘောထားတွေနောက်မြမရေးသုံးသက်သူတို့ရဲ့အမြင်တွေကိုလည်းမကြာခင်မှာစူးစီးတင်ပြပေးပါမယ်။တခါဒီလက်နက်ကိုင်ဖိပတ်ခါတွေဆက်ပြီးဖြစ်နေတဲ့ရှမ်းပြည်နောက်ပိုင်းကနောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးဦးမှာပါ။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သက်ကြီးထိုက်တို့ကတင်ပြကြပါမယ်ရှင်။
သတင်းပတ်တော်ကြောင့်ခမန်းချက်မျိုးမျိုးနဲ့ဆောင်ဆိုင်နေကြတဲ့ဒုတိယသမ္မတလောင်းအမည်စင်းတွေဒီကနေ့ထွက်လာပါပြီ။ပြည်သူ့လူတော်အစုအဖွဲ့ကနေမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကတင်သွင်းတဲ့ဒုတိယသမ္မတလောင်းကတော့ဦးထင်ကျော်ဖြစ်ပါတယ်။တခါချင်းတိုင်းရင်းသားတူဖြစ်သူဦးဟန်နရီဗန်တီယူကိုတော့အမျိုးသားလူတော်အစုအဖွဲ့ကနေဒုတိယသမ္မတလောင်းဖြစ် NLD ကတင်သွင်းပါတယ်။ဦးထင်ကျော်ကလူတော်ကိုယ်စားလှယ်မဟုတ်ပဲဦးဟန်နရီဗန်တီယူကတော့ NLD ပါတီကအမျိုးသားလူတော်ကိုယ်စားလှယ်ဖြစ်ပါတယ်။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလည်းပြည်သူ့လူတော်ဘက်မှာလက်ရှိဒုတိယသမ္မတဒေါက်တာဆိုင်မောက်ခန်းအမျိုးသားလူတော်ဘက်ကနေအရင်အမျိုးသားလူတော်ဥက္ကဋ္ဌဟောင်းနဲ့လက်ရှိအမျိုးသားလူတော်ကိုယ်စားလှယ်ဦးခင်အောင်မြင့်တို့ကိုဒုတိယသမ္မတလောင်းတွေအဖြစ်အပြိုင်အမည်စီရင်တင်သွင်းထားပါတယ်။တမတော်သားကိုယ်စားလှယ်အစုဖွဲ့ဘက်ကဒုတိယသမ္မတလောင်းအဖြစ်ဘယ်သူကိုရွေးချယ်ထားတယ်ဆိုတာနဲ့အမည်စီရင်တင်သွင်းပြီးပြီလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လွတ်တော်နေ့ရက်စလုံးမှာဒုတိယသမ္မတလောင်းအဖြစ်အမည်စီရင်တင်သွင်းထားတဲ့လူတဦးထက်ပိုနေပါလေ။ဒါကြောင့်လဲလွတ်တော်တည်တည်ကနေဒုတိယသမ္မတလောင်းတဦးပဲနောက်ဆုံးထွက်လာအောင်အရင်ဆုံးမဲခွဲဆုံးပြတ်မှာလား။အဖွဲ့ဝင်9ဦးပါသမ္မတရွေးချယ်စစ်စီရေးအဖွဲ့ကအရင်ဆုံးစစ်စစ်မှာလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒီတော်တင်မှာပဲ NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပြည်သူတို့ပန်ကြားချက်တစောင်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။ပြည်သူလူထုရဲ့ဆန္ဒတွေကိုအပြည့်အဝအကောင့်တင်မဖော်နိုင်သေးမီကာလအတွင်းနိုင်ငံအေဂျင့်တင်ငင်စွာနဲ့လူရပန်းနိုင်ကိုရောက်စေဖို့ပြည်သူပြည်သားအားလုံးကဉာဏ်ပညာအမျှော်အမြင်နဲ့ဝန်းရံထောက်ခံပေးဖို့ဒေါအောင်ဆန်းစုကြည်ကမေတ္တာရက်ခံထားပါတယ်။
မြောက်ကိုရီးယားနိုင်ငံကဒါရိုပြစ်ပဲ့ထင်းဒုံးကျည်နှစ်စင်းကိုပင်လယ်တွင်ပြစ်လွတ်ခဲ့ပြီးဒါဟာဆိုရင်တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့စီးရီးလေ့ကျင့်မှုဆက်လက်လှုပ်ဆောင်နေတာကိုတုံ့ပြန်တဲ့ပုံရှားပါတယ်။ဒုံးကျည်တွေကိုကြာသာပတင်းနဲ့မနေ့အစောပိုင်း North Hwanghae ခရိုင်ကနေပြစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောပါတယ်။နိုင်ငံရဲ့အရှိတ်ကမ်းလွန်ပင်လယ်ပြင်ထဲကိုကီလိုမီတာ900လောက်အထိရောက်ရှိခဲ့ပြီးတဲ့နောက်ပင်လယ်ထဲကိုကြာရောက်ပောက်ကွဲခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ကိုရီးယားကျွန်းဆယ်မှာရန်လိုမှုတွေမြင့်တက်နေချိန်မှာဒီလိုပြစ်ခတ်မှုမျိုးကဖြစ်လေဖြစ်တာမရှိတာတော့မဟုတ်ပါဘူး။တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ကြီးမားတဲ့စီးရီးလေ့ကျင့်မှုတွေကိုမြောက်ကိုရီးယားဘက်ကမုန်းတိနေတာဖြစ်ပြီးဒါဟာကျူးကျော်ဖို့ပြင်ဆင်မှုလို့လည်းပြောဆိုတာဖြစ်ပါတယ်။မြောက်ကိုရီးယားပိုင်နယ်ထဲမှာကြန့်ရှိတဲ့တောင်ကိုရီးယားရဲ့ပိုင်ဆိုင်မှုတွေအားလုံးကိုဖျက်သိမ်းပစ်မယ်လို့လည်းမြောက်ကိုရီးယားအစိုးရကဒီကနေ့ကြာသာပတင်းတွေမှာပြောဆိုပါတယ်။တောင်နှင်းမြောက်နှစ်နိုင်ငံပူးတွဲလှုပ်ဆောင်ပြီးအခုရပ်ထားတဲ့မြောက်ကိုရီးယားပိုင်နယ်ထဲမှာရှိနေတဲ့ကေဆောင်ဆက်မှုဆောင်တဲ့မောက်ခွန်ကန်ခီးသွောအပန်းဖြေစခန်းစီမံကိန်းတွေကိုညှိညွှန်းပြီးမြောက်ကိုရီးယားဘက်ကပြောဆိုတာဖြစ်ပါတယ်။ကေဆောင်ဆက်မှုဆောင်မှာတောင်ကိုရီးယားရဲ့ပိုင်ဆိုင်မှုတန်ဖိုးဒေါ်လာ663သန်းလောက်ကျန်ရှိနေသေးတာဖြစ်ပြီးဒီပိုင်ဆိုင်မှုတွေကိုမြောက်ကိုရီးယားဘက်ကဘယ်လိုရှင်းလင်းပေးမလဲဆိုတဲ့အစီအစဉ်ကလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်
။အီရန်နိုင်ငံရဲ့ပယ်ထေးဒုံးကျည်အစီအစဉ်နဲ့ဒီသတင်းပတ်တွင်ဒုံးကျည်ပြစ်လွတ်ဆန်းသက်ခဲ့တာတွေဟာပြီးခဲ့တဲ့နှစ်ကကမ္ဘာအင်အားကြီး၆နိုင်ငံနဲ့ရထားတဲ့နျူကလ িয়ার ရေးသဘောတူညီချက်ပါလိုက်နာရမှာတွေကိုမချိုးဖောက်ဘူးလို့အီရန်နိုင်ငံကပြောလိုက်ပါတယ်။ဒုံးကျည်အစီအစဉ်ကိုအီရန်နိုင်ငံကဆက်လုပ်သွားမှာဖြစ်ပြီးဒါဟာတရားဝင်ပြီးတော့ခုခံကာကွယ်တဲ့သဘောတဘာဝဖြစ်တယ်လို့အီရန်နိုင်ငံကြီးဌာနပြောခွင့်ရဟိုဆင်ဂျဘရီအန်ဆာရီကိုကိုးကားပြီးနိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။အင်ကာနဲ့ဗိုလ်ဒူးနေတွေကလုခဲ့တယ်လို့အီရန်ကပြောထားတဲ့ဒုံးကျည်ပြစ်လွတ်ဆန်းသက်မှုတွေပေါ်ဆိုရင်လည်းကြောင်းအမေရိကန်နိုင်ငံကြီးဌာနကပြောပါတယ်။ဒီကိစ္စကိုဆန်းစစ်သွားမှာဖြစ်ပြီးကုလသမဂ္ဂမှာပဲဖြစ်ဖြစ်တနိုင်ငံနဲ့အနေနဲ့ပဲဖြစ်ဖြစ်တင်းတော်တဲ့တုံ့ပြန်ချက်ကိုလိုအပ်တယ်လို့လုပ်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကော်ဘီကပြောပါတယ်
ဥရောပတိုက်ကိုရွှေ့ပြောင်းဝင်ရောက်လာသူတွေဝင်ရောက်လာတဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ Balkan ဒေသလမ်းကြောင်းကိုဆက်ပြီးပိတ်ထားတဲ့လို့ဩစတြေးလျပြည်ထောင်စုဝန်ကြီး Johanna Mikletna ကပြောဆိုပါတယ်။ Slovenia, Macedonia, Serbia နဲ့ Croatia နိုင်ငံတွေကသူတို့နိုင်ငံတွေမှာနိုင်ငံရေးခလုံးခွဲရှောက်ထားဖို့အစီအစဉ်မရှိတဲ့ရွှေ့ပြောင်းဒုက္ခသည်တွေကိုနေဆက်ဖြတ်ကျော်ခွင့်ဒီသတင်းပတ်ထဲမှာပိတ်လိုက်ပြီးတဲ့နောက်ဩစတြေးလျပြည်ထောင်စုဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီနိုင်ငံတွေကိုဖြတ်သန်းတဲ့ Balkan ဒေသလမ်းကြောင်းကိုလုံးဝပိတ်လိုက်တဲ့လို့ဩစတြေးလျပြည်ထောင်စုဝန်ကြီး Johanna Mikletna ကဂျာမန်သတင်းစာ Die Welt ကိုဒီကနေ့ကြားသားပရိနေမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတူရကီကမ်းလွန်ပင်လယ်ပြင်မှာတော့ရွှေပြောင်းဒုက္ခသည်တွေရဲ့လေတစင်းနှိမ့်မြုပ်တာကြောင့်၃လအရွယ်လူမမယ်ကလေးငယ်တဦးအပါအဝင်ရွှေပြောင်းအခြေချသူ၅ဦးရေနစ်သေးဆုံးခဲ့တယ်လို့တူရကီသတင်းဌာနတွေကဖော်ပြကြပါတယ်။ရွှေပြောင်းချေချသူတွေလိုက်ပါလာတဲ့လေတစင်းဂရိနိုင်ငံလီးစပေါ့ကျုံကိုအသွာတူရကီအနောက်ဘက်ကမ်းခြေမှာနှိမ့်မြုပ်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နဲ့အီရန်နိုင်ငံကရွှေပြောင်းဒုက္ခသည်တွေလိုက်ပါလာတဲ့လေပေါ်ကနေလူ9ဦးကိုကယ်ဆယ်နိုင်ခဲ့ပြီး2ဦးကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395 လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖြူရီကနေတာတာပရိညာဘက်တရုံတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်ကမ္ဘာတဝန်းနိုင်ငံပေါင်း34နိုင်ငံမှာလူထုအတွက်စားနပ်ရိက္ခာလုံလောက်မရှိပဲအကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂစိုက်ပျိုးရေးအေဂျင်စီရဲ့အစီရင်ခံစာအသစ်တစ်ခုကပြောလိုက်ပါတယ်။အဲ့ဒီနိုင်ငံအားလုံးနီးပါးဟာအာဖရိကတိုက်ကဖြစ်ပါတယ်။အခုအစီရင်ခံစာထဲမှာဆွာဇီလန်နိုင်ငံပါလာတဲ့အတွက်ပြီးခဲ့တဲ့ဒီဇင်ဘာလကထုတ်တဲ့အစီရင်ခံစာထဲမှာပါတဲ့နိုင်ငံအရေးအတွက်ထက်ပိုများလာတာပါ။စားနပ်ရိက္ခာပြတ်လိုက်ရတာဟာအယ်လ်နီညိုလို့ခေါ်တဲ့ရာသီဥတုအသွင်ပြင်လက္ခဏာကြောင့်မိုးခေါင်ရေရှားရတာနဲ့အတူတခြားနေရာတွေမှာရေကြီးတာတွေနဲ့စစ်ပွဲတွေကြောင့်ဖြစ်တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်။ El Niño ကြောင့်မိုးခေါင်ရေရှားတဲ့အတွက်တောင်ပိုင်းအာဖရိက၊ဗဟိုအမေရိကနဲ့ Caribbean ဒေသတွေမှာခံမှန်းထားတဲ့ဒီနှစ်ကောက်ပဲသည့်နှံအထွန်းနှုန်းတိတိတသာရော့ကျသွားတယ်လို့အစိုးရကမှဖော်ပြပါတယ်။ Syria, Yemen နဲ့ Somalia လိုနိုင်ငံတွေမှာတိုက်ပွဲတွေဖြစ်တာကြောင့်ငကိုကလေးကစိုးနေပြီးသားအခြေအနေပိုပြီးဆိုးသွားရတာပါ။မြောက်ကိုရီးယားမှာကောက်ပဲသည့်နှံအထွန်းနှုန်းနည်းလွန်းတာကလည်းအခြေအနေကိုပိုပြီးဆိုးစေပါတယ်။မြောက်ကိုရီးယားမိသားစုအများစုဟာအနိုင်ဆုံးလိုအပ်တဲ့စားနပ်ရိက္ခာလောက်ကိုပဲရနေတာမျိုးဒါမှမဟုတ်တိတ်ကိုနည်းလွန်းတဲ့စားသုံးမှုအခြေအနေမျိုးကိုရောက်ထားပြီးပြီလို့ခန့်မှန်းထားကြောင်းကုလသမဂ္ဂကပြောပါတယ်
။ဖေဖော်ဝါရီလအတွင်းတရုတ်နိုင်ငံရဲ့ပြည်ပကုန်တင်ပို့မှုပမာဏဟာ20ရာခိုင်နှုန်းအထိတိတိတသာရော့ကျသွားတာကြောင့်ကမ္ဘာစီးပွားရေးဟာအရင်ကခန့်မှန်းထားတာထက်ပိုပြီးကျဆင်းတော်မလားဆိုတဲ့စိုးရိမ်ချက်တွေပိုတိုးလာပါတယ်။ပြည်ပြင်ကြောင်းလည်းရေလုပ်ငန်းတွေကိုတရုတ်ဘက်ကအရှင်လျှော့ချပစ်ပြီးအလို့အကိုင်းတွေမဆုံးရှုံးအောင်နဲ့နိုင်ငံရေးတည်ငြိမ်အောင်လုပ်ဖို့ချက်ချင်းလိုအပ်ချက်တွေအပေါ်သိပ်ပြီးကြီးအာယုံစိုက်သွားမလားဆိုတာကိုလည်းစီးပွားရေးပညာရှင်တွေကစိုးရိမ်နေပါတယ်။ဘေကျင်းမြို့တော်မှာတရုတ်နိုင်ငံရဲ့နိုင်ငံရေးအစ်မြတာဝန်ရှိသူတွေဒီသတင်းပတ်အတွင်းဆွေးနွေးကြတဲ့အခါဒီကိစ္စဟာအဓိကအကြောင်းအရာဖြစ်ပါလိမ့်မယ်။တရုတ်နိုင်ငံရင်ဆိုင်ရတဲ့အခက်အခဲကြီးအပေါ်တာဝန်ရှိသူတွေကပွင့်ပွင့်လင်းလင်းပြောဆိုကြပေမဲ့လည်းစီးပွားရေးဖွံ့ဖြိုးမှုနှုန်းကိုထိမ့်သိမ်းရေးသတိထားလှုံ့ဆော်ချက်တွေအပေါ်အဓိကဆက်ပြီးအာရုံစိုက်နေပုံရတယ်လို့လေ့လာသူတွေကပြောပါတယ်။တရုတ်နိုင်ငံနဲ့အာရှတပ်ရဲ့စီးပွားရေးထွန်းသစ္စာနိုင်ငံတွေမှာတိုးတက်မှုနှုန်းနှေးကွေးတာကြောင့်ကမ္ဘာလုံးဆိုင်ရာစီးပွားရေးနှေးကွေးရတာဖြစ်တယ်လို့ကမ္ဘာ့ဘဏ်ကပုံထုနှစ်မှာထုတ်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်
။စီးရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်း IS စစ်သွေးကြောအဖွဲ့ရဲ့တပ်မှုတူအပြင်းထန်ဒဏ်ရာရသွားပြီးမဲ့အသက်မတည်ဘူးလို့စီးရီးယားကတိုက်ပွဲတွေကိုစောင့်ကြည့်နေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။ဒီကြောင်တိုက်ခိုက်မှုပြီးတဲ့နောက်အဘူအိုမာအယ်ရှီရှာနီဒါမှမဟုတ်အိုမာတဲ့ခြေချမ်းလို့သိကြတဲ့ထာကန်ဘာတီရာရှေဗလီကိုစီးရီးယားနိုင်ငံရက်ကာမျိုးက IS အဖွဲ့ရဲ့အခိုင်အမာစခန်းကိုခေါ်သွားတယ်လို့ပြည်တွင်ခြေဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်စီးရီးယားရှေ့မြောက်ပိုင်းအယ်ရှီဒါဒီမျိုးနာကဒီကြောင်တိုက်ခိုက်မှုတွင်အဲ့ဒီ IS တပ်မှုတေဆုံးသွားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောထားတာပါဘာတီရာရှေဗလီဟာသူ့တပ်ဖွဲ့ရဲ့အင်အားကိုစစ်ဆေးဖို့နဲ့အမေရိကန်ကြောထောက်နောက်ခံပြုစီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေလက်ထဲနေမျိုးတွေဆုံးရှုံးရပြီးတဲ့နောက်စိတ်ဓာတ်အင်အားကိုမြှင့်တင်ပေးဖို့အဲ့ဒီလေကြောင်းတိုက်ခိုက်တဲ့ဒေသမှာရှိနေခဲ့တယ်လို့ယုံကြည်တဲ့အကြောင်းအမီမဖော်လို့တဲ့အမေရိကန်တာဝန်ရှိသူတူက VOA ကိုအင်ကာနေမှာပြောပါတယ်
။အီရန်နဲ့ Syria နိုင်ငံတည်းတင်မဟုတ်ဘဲကမ္ဘာတစ်လုံးမှာ IS အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ကိုတိုးချဲ့ချေမှုန်းဖို့အတွက်တတ်တတ်မမတ်မဟာမိတ်အဖွဲ့တစ်ခုရရှိရေးအမေရိကန်အစိုးရတာဝန်ရှိသူတွေစူးစမ်းနေကြပါတယ်။ လီဗျားနိုင်ငံမှာအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ပိုပြီးအားကောင်းလာသလိုပြီးခဲ့တဲ့နိုဝင်ဘာလကပါရီမြို့တော်အချမ်းဖက်တိုက်ခိုက်ခံရတာတွေရဲ့စေ့ဆော်မှုကြောင့် IS အစွန်ရောက်အဖွဲ့ချေမှုန်းရေးမှာပိုပြီးကြဲကြဲပြန့်ပြန့်နီလန်ပေါင်းစုံနဲ့ချင်းကပ်လှုပ်ဆောင်ရမယ်ဆိုတာကိုအမေရိကန်အစိုးရတာဝန်ရှိသူတွေရှင်းရှင်းလင်းလင်းနားလည်ခဲ့ကြပါတယ်အမေရိကန်အစိုးရတာဝန်ရှိသူတွေဘက်ကဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိတယ်လို့လည်းအမည်မဖော်တဲ့အနောက်နိုင်ငံတန်တမန်တဦးက VOA ကိုပြောပါရယ်အစ္စလာမ်ရဲ့အစွန်ရောက် IS တိုက်ခိုက်ရေးတမအရေးအတွက်တိုးလာနေပြီးလေဗျားနိုင်ငံကအစအာဖရိကတလွှားမှာအစ္စလာမ်ရဲ့အစွန်ရောက် IS တို့ရဲ့လူသစ်စုဆောင်းမှုတွေလှုပ်ဆောင်နေတာကိုထောက်လှမ်းရေးအချက်အလက်တွေမှာတွေ့ခဲ့ရပြီးတဲ့နောက်မှာတော့ IS ချေမှုန်းရေးဆွေးနွေးမှုတွေပိုပြီးအရေးတကြီးဖြစ်လာနေပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြတဲ့ဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့ဗိုလ်ထူးနေညာကဖလော်ရီဒါပြည်နယ်မှာစကားဆက်ထိုးပွဲနောက်တစ်ကြိမ်ထပ်လုပ်ပါတယ်။အထူးသဖြင့်လူမှုကြီးကြပ်ရေးဆိုင်ရာကိစ္စအပအဝင်အရေးကိစ္စတချို့နဲ့ပတ်သက်လို့လှုပ်ထားခဲ့မှုတွေကိုတယောက်ပေါ်တယောက်အပြင်းထန်ဝေဖန်ပြောဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်း Republican Party ဘက်ကသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့အထက်လက်ရှိလူကြိုက်အများဆုံး Donald Trump ရဲ့လူမှုကြီးကြပ်ရေးဆိုင်ရာယက်တီချက်ကတော့ Mrs. Clinton နဲ့ Mr. Sanders နှစ်ယောက်စလုံးကပယ်ချပါတယ်။ကွယ်လွန်သွားတဲ့အမေရိကန်သမ္မတဟောင်းကတော်နန်စီရီဂန်ရဲ့ကျွမ်းကျင်ရေးတဲ့ယုတ်ကလပ်ကိုအမေရိကန်လူထုအနေနဲ့ဒီကနေ့မှာနောက်ဆုံးအကြိမ်ဂါရဝပြုခွင့်ရပါလိမ့်မယ်။မစ္စစ်ရီဂန်ရဲ့ယုတ်အလောင်းကိုသူ့ရဲ့ခင်မုန်းဖြစ်သူသမ္မတဟောင်းရိုနယ်ဒ်ရီဂန်ရဲ့ကယ်လီဖိုးနီးယားပြည်နယ်ကသမ္မတစာကြီးလိုက်မှာပြင်ဆင်ထားတာပါ။တောက်ကြနေမှာမိသားစုနာရေးခန္ဓာလုပ်ပြီးတဲ့နောက်စာကြီးလိုက်ပြင်ပကသမ္မတဟောင်းရိုနယ်ဒ်ရီဂန်ရဲ့ယုတ်အလောင်းကိုမြေမြုပ်ထားတဲ့နေရာဘေးမှာမစ္စစ်ရီဂန်ရဲ့ယုတ်အလောင်းကိုမြေမြုပ်တကြုံမှာပါ။နန်စီရီဂန်ဟာနှလုံးရောဂါနဲ့အသက်64နှစ်အရွယ်မှာတနင်္ဂနွေနေ့ကကွယ်လွန်သွားတာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုချကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတလဲတင်ပြပေးချင်ပါတယ်။အရင်ဆုံးကတော့ဒီရွေးကောက်ပွဲအနိုင်ရ NLD ပါတီကဒုသမရလောင်းအမိစီရင်တွေတင်သွင်းလိုက်တာနဲ့အတူဒေါ်ဆန်းစုကြည်သမရဖြစ်ဆက်ပြီးတော့ဘလို့ကြိုးပမ်းဆောင်ရွက်သွားမလဲဆိုတာကိုပြောပြချင်ပါတယ်။အများစုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကသမရလောင်းနှုတ်ဦးရဲ့အမိစီရင်ကိုလွှတ်တော်အသီးသီးမှဒီနေ့တင်သွင်းလိုက်ပြီးဖြစ်ပြီးတော့ပြည်သူဆန္ဒအပြည့်အဝအကောင့်ထဲပေါ်နိုင်တဲ့အထိဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ပါတီကောင်းဆောင်ဒေါ်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်စစ်ဆိုးရရေးဆွဲခဲ့တဲ့အခြေခံဥပဒေရဲ့အကန့်အသတ်ကြောင့်ဒေါ်ဆန်းစုကြည်တမရဖြစ်ခွင့်မရှိတဲ့အခြေအနေကိုပြောင်းလဲပြစ်နိုင်ဖို့အတွက်ပါတီကိုယ်စားလှယ်တွေကမျှော်လင့်နေကြဆဲဖြစ်တယ်လို့ပဲဒီဒေါ်ဆန်းစုကြည်တမရဖြစ်ရေးဆက်လက်ကြိုးပမ်းသွားမယ်လို့ဆိုပါတယ်ဒေါ်ဆန်းစုကြည်တမရလောလောဆယ်ဖြစ်မလာတဲ့အပေါ်ပါတီတွင်သဘောထားဘလို့ရှိနေပါလဲမတ်သိန်းကြီးထိုင်ကစူးစီးတင်ပြပေးပါမယ်ရှင
်အစိုးရသစ်ကိုဦးဆောင်မဲ့တမရသစ်နဲ့ဒုတိယတမရသစ်တွေအစိုးရသစ်ကိုဦးဆောင်မဲ့တမရနဲ့ဒုတိယတမရတွေရွေးချယ်ရေးလုပ်ငန်းစဉ်ကိုလွှတ်တော်မှာစတင်တဲ့နေ့မှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးထင်ကျော်နဲ့ဦးဟင်နရီဘန်တီယူတို့ကိုတမရလောင်းနေအဖြစ်အမည်စရင်တင်သွင်းလိုက်တာကြောင့်ဒေါအောင်ဆန်းစုကြည်တမရဖြစ်ခွင့်ကလက်တလုံးမှာအခွင့်အလမ်းမရှိဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်တမရဖြစ်နိုင်ရေးဆက်လက်ကြိုးပမ်းသွားမယ်လို့လွှတ်တော်မှတ်တွေကပြောဆိုကြပါတယ်။NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကအခုလိုပြောပါတယ
်ဆိုတော့ဆန်းစုကြည်ကဒီနိုင်ငံမှာမွေးတဲ့ဒီနိုင်ငံသူဖြစ်တယ်အာဇာနည်ခေါင်းဆောင်ကြီးလွတ်လပ်ရေးဖခင်ကြီးရဲ့တမီးဖြစ်တယ်ဘာဖြစ်လို့သူကတမရမဖြစ်ထားရမှာလဲเนาะအဲ့တော့ဒီဥပဒေတွေကဒီလိုပုံကူတူတယောက်ကိုကတ်တတ်ထားတာကိုတော့ကျွန်တော်တို့ကဖယ်ရှားနိုင်ဖို့လို့ကျွန်တော်တို့ကဒုတိယအဆင့်နေတော့ပြည်သူထောက်ခံမှုနဲ့အတူတူစူးစမ်းရမှာပါကျွန်တော်တို့
NLD ပါတီကသမရလောင်းနေရွေးချယ်တာမှာတော့ဦးထင်ကျော်ဟာပြည်ရင်းပြည်ပကလေးစားတဲ့ပုံကိုနောက်တစ္ဆာရှိစီကံလိုက်နာမှုတွေနဲ့ရွေးချယ်တာဖြစ်ပြီးချင်းတိုင်းရင်းသားဦးဟင်နရီဘန်တီယူကိုတော့တိုင်းရင်းသားဒန်းတူညီမရဲ့အတွက်ရွေးချယ်တာဖြစ်တယ်လို့ပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်ကပြောပါတယ်ပါတီကတင်မြှောက်တဲ့သမရလောင်းနေအတွက်ဝမ်းသာဂုဏ်ယူကြပေမဲ့ပါတီကောင်းဆောင်သမရဖြစ်မလာတဲ့အပေါ်မှာတော့စိတ်မကောင်းဖြစ်ကြသူတွေလည်းရှိပါတယ်NLD ရဲ့လွှတ်တော်ကိုယ်စားလှယ်ဦးတင်ထေအောင်ကအခုလိုပြောပါတယ
်။ဆွေဆုရဒေါသထက်တာတော့မရှိပါဘူး။စိတ်မကောင်းတာပါ။တိုင်းနိုင်ငံအတွက်ပြည်သူတွေအတွက်ဝန်းနေတာပါ။အဲ့ဒါတော့ခံစားရပါတယ
်။ဒေါ်ဆန်းစုကြည်တမရဖြစ်မလာခဲ့တဲ့အချိန်နိုင်ငံကိုတနည်းတစ်ပုံနဲ့ဥဆောင်နိုင်မှာဖြစ်တယ်လို့လည်း NLD ရဲ့လွှတ်တော်ကိုယ်စားလှယ်ဦးပိုက်ကိုကမျှော်လင့်ပါတယ်။
ကျွန်နိုင်ငံရေးဆိုတာစိတ်ရှည်ရမယ်တိခါမှာဖြစ်တဲ့အတွက်ဒီပုံမှာတော့ဒေါ်ဆန်းစုကြည်သမဏဖြစ်ချင်းမဖြစ်ချင်းပုံမှာစိတ်ဆိုးတာမရှိပါဘူးဒါပေမဲ့လို့ဒေါ်ဆန်းစုကြည်လည်းသိပါတယ်ဘယ်လိုပဲဖြစ်ဖြစ်သူကသမဏမဖြစ်ပေမဲ့လို့အတိုင်းပြည်ကိုတော့ကျွန်တော်တို့အဖွဲ့ချုပ်ကနေတစင်းနဲ့ဖြစ်ဖြစ်သူနေရာတစ်ခုကနေဆိုသူဦးဆောင်သွားမှာပါ
NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးမြို့အောင်ကတော့ ဒေါ်ဆန်းစုကြည်သမရဖြစ်လာအောင်စ조사ရမှာဖြစ်တယ်လို့ပြောဆိုသွားပါတယ
်။ဘုရားတော်ပြည်သူပြည်လုံးနဲ့ထပ်တူထမ်းရတယ်ပြည်သူတွေရွေးချယ်ထားတဲ့ကျွန်တော်ပါတီရဲ့ပြည်သူကောင်းဆောင်လောလောဆယ်တော်ဖြစ်ပြီးပေါ့။ဒါမှဒါပေမဲ့ဒါကတော့တတိပြည်အောင်ဆရာတို့조사လို့ကြောင်းကိုခြံပေးတာပါ။
သမရနဲ့ဒုတိယသမရရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလွှတ်တော်မှာစတင်ချိန်မှာပဲဒီလုပ်ငန်းစဉ်ဟာပါတီကိုထောက်ခံခဲ့ကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့မျှော်လင့်ချက်ဆန္ဒတွေကိုဖော်ဆောင်ပေးဖို့အရေးကြီးတဲ့ခြေလှမ်းအစဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြည်သူလူထုတို့ပန်ကြားချက်မှာပြောဆိုထားပြီးပြည်သူအလုံးကဝန်းရံထောက်ခံပေးဖို့ကိုလည်းမြစ်တာရက်ခံလိုက်ပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမည်စင်းတင်သွင်းထားတဲ့ပုံကိုယ်တွေဟာလွှတ်တော်200ပေါင်ပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးအများစုအနိုင်ရသူကသမရဖြစ်လာမှာပါဒုတိယနဲ့တတိယမဲအများဆုံးရရှိသူတွေကဒုတိယသမရ1နဲ့ဒုတိယသမရ2တို့ဖြစ်လာကြမှာဖြစ်ပါတယ်လွှတ်တော်ရင်းမှာ NLD ပါတီကအများစုအနိုင်ရထားတယ်ဆိုပေမဲ့ပြည်တော်စုလွှတ်တော်ရင်းကရွေးကောက်ခံအရက်သားလွှတ်တော်အမတ်စုစုပေါင်း492ဦးမှာ NLD အမတ်အရေအတွက်က390သာရှိနေတာဖြစ်ပါတယ်ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခံအပ်တဲ့စစ်သားလွှတ်တော်အမတ်စုစုပေါင်းကလွှတ်တော်200ပေါက်မှာစုစုပေါင်း166ဦးအထိရှိနေတာဖြစ်ပါတယ်ရှင
်။ဒါကတော့ရွေးကောက်ပွဲအနိုင်ရ NLD ပါတီကဒုသမရအမိစင်းတွေကိုဒီကနေ့လွှတ်တော်မှာတင်သွင်းလိုက်တာနဲ့ပတ်သက်ပြီးတော့မတ်သိန်ကြီးထိုင်းစုစည်းတင်ပြပေးခဲ့တာပါ။အခုလိုပဲဒီ NLD ပါတီကဒုသမရလောက်အမိစင်းတင်သွင်းတာနဲ့ပတ်သက်ပြီးတော့ပဲမြမရေးလိလသူတချို့ရဲ့အမြင်ကိုလည်းကြည့်အောင်ပါ။ရွေးကောက်ပွဲအနိုင်ရသည့် NLD ပါတီကအစိုးရတစ်ကိုဥဆောင်မဲ့သမရလောင်းတွေအမိစင်းတင်သွင်းခဲ့တဲ့အပေါ်မှာကြိုဆိုခဲ့ကြသူတွေအထက်မြမအရေးကိုတဆိုင်မမဲ့စောင့်ကြည့်အကဲခတ်နေတဲ့ဩစတြေးလျနိုင်ငံမခွာယာတက်သူကစီးပွားရေးပညာရှင်ပါမောက်ခရှောင်းတန်နလဲတူအပါဝင်ဖြစ်ပါတယ်။2008ခုနှစ်ဖွဲ့စည်းပုံခြေကဥပဒေအရ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်သမရတာဝန်ယူခွင့်မရနိုင်သေးတဲ့အချိန်မှာအကောင်းဆုံးဆုံးဖြတ်ချက်တစ်ခုအဖြစ်နေနဲ့လဲပါမောက်ခတန်နယ်ကVUE သတင်းထောက်ဒီ Victor Baddy ကိုပြောဆိုခဲ့တာပါဒီအကြောင်းပြည်စုံကိုတော့ကိုအောင်လင်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ပြည်သူ့လွတ်တော်အတွက်ဒုတိယသမ္မတလောင်းအဖြစ် Dokinchi Foundation ရဲ့ Director ဖွဲ့ဝင်ဦးတင်ကျော်အမျိုးသားလွတ်တော်အတွက်ချင်းတန်းရင်သား Henry Ventiu ကို NLD ပါတီကလွတ်တော်မှာအမည်စင်းတင်သွင်းတာဟာနိုင်ငံရေးအရာမှန်ကန်တဲ့ရွေးချယ်မှုဖြစ် Australia နိုင်ငံ Macquarie Tech တို့ကစီးပွားပညာပါမောက်ခရှောင်းတန်နဲ့ကကြိုဆိုလိုက်တာဖြစ်ပါတယ်ထို့သဖြင့်တော့ဒုသမ္မတလောင်းတွေကသမ္မတအဖြစ်တင်မြှောက်ဖို့ NLD ပါတီကရည်ရွယ်ထားတယ်လို့အများကခံမှန်းနေရတဲ့ဦးထင်ကျော်ကိုရွေးချယ်မှုဟာလက်ရှိနိုင်ငံရေးအခြေအနေအရအကောင်းဆုံးလို့လည်းသူကမြင်ပါတယ
် Obviously we would have loved to have seen Dorong Sangsuchi as president
ဒေါ်ဆန်းစုကြည်သမရဖြစ်လာတာကိုကျွန်တော်တို့မြင်ချင်တာကတော့ရှင်းပါတယ်ဒါပေမဲ့လည်းလက်တလောနိုင်ငံရေးအခြေအနေအရဒါဟာဒုတိယအကောင်ဆုံးရွေးချယ်မှုပါဦးထင်ကျော်လိုဂုဏ်သိက္ခာရှိတဲ့ပုဂ္ဂိုလ်တတိရှိတဲ့ပုဂ္ဂိုလ်မျိုးကိုရွေးချယ်တာဟာလည်းအကောင်ဆုံးရွေးချယ်မှုဖြစ်ပါလိမ့်မယ်
နိုင်ငံကျော်ကပြားဆရာမင်းသူဝင်ရဲ့သားလည်းဖြစ်ဒေါ်ဟန်ဆက်စုကြည်နဲ့ယင်းနေသူလည်းဖြစ်တဲ့ပြင်ဥထင်ကျော်ကိုရိုင်ဟာလည်းမြမလူမှုအတိုင်းဝန်ကြားထင်ရှားသူတူဖြစ်အများလက်ခံကြလိမ့်မယ်လို့လည်းပမောက်ခရှောင်းတန်နဲ့ကယူဆပါတယ
် He's a long time associate of Dorong Sangsuchi a long term friend in fact they were at school together going back
သူကအချင်းအတော်ကြာကလေးကဒေါ်ဟန်ဆက်စုကြည်နဲ့ယင်းနေခဲ့တဲ့သူပါကိုယ့်ယင်းတော့ကကျောင်းတော်တူတူတက်ခဲ့ကြဘူးတဲ့သူဥရောပမှာပညာစီးပွားခဲ့သူဖြစ်တယ်လို့နိုင်ငံကျော်ကပြားဆရာကြီးတူရဲ့သားလည်းဖြစ်ပါတယ်ဥထင်ကျော်ကိုရိုင်းကလည်းကြပြားလေးရွေးဘူးသူဖြစ်တယ်လို့မြမစာပေအတိုင်းဝိုင်းမှာလည်းထင်ရှားပါတယ
်ယူကော့ဘွဲမှာတခဲနဲ့အနံ့ရထားတဲ့ NLD ပါတီအနေနဲ့အစိုးရတဲ့ဖွဲ့စည်းပုံပြင်ဆင်နေပေမဲ့လည်းလွတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားပြီးမြမနိုင်ငံရေးမှာဩဇာလွှမ်းမိုးထားစေဖြစ်တဲ့စစ်တပ်ရဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ရအောင်ပါပါဒါပေမဲ့လည်းအရသာဆစ်ဆစ်အစိုးရရဲ့အကြီးအကဲဖြစ်လာနိုင်ခြေရှိတဲ့ဥထင်ကျော်အနေနဲ့စစ်တပ်နဲ့ဆက်ဆံရေးမှာအခက်အခဲသိမ့်မရှိနိုင်ဘူးလို့မျှော်လင့်ကြောင်းလည်းပမောက်ကရှောင်းတန်နဲ့ကပြောပါတယ
် Utingjo is one of those people who's just liked by everyone I don't think I've ever heard a bad word against him in any context.
ဥထင်ကျော်ကလူတိုင်းကသဘောကျတဲ့ပုံကိုတယောက်ပါ။ကိစ္စတစ်ခုခုနဲ့သူ့အကြောင်းမကောင်းပြောတာမျိုးလည်းတခါမှမကြဘူးပါဘူး။ဒါကြောင့်လည်းပြဿနာရှိနေမယ်လို့မမြင်ပါဘူး။ငင်းငင်းသားသားစကားပြောတတ်တဲ့သူအင်မတန်မှတည်ငြိမ်မှုရှိတဲ့သူပါ။သူ့ကိုအမည်စင်းတင်သွင်းတာကိုစစ်တပ်ကပဲဖြစ်ဖြစ်အခြားတယောက်ယောက်ကပဲဖြစ်ဖြစ်ကန့်ကွက်လိမ့်မယ်လို့လည်းကျွန်တော်တို့မတွေးမိပါဘူး။
NLD ပါတီကအမျိုးသားလွှတ်တော်မှာဒုသမရလောင်းဖြစ်ချင်းပြင်းတဲ့ထန်တလန်မြို့နယ်က Henry Ventiu ကိုအမည်စင်းတင်သွင်းလိုက်တာဟာလေအမျိုးမြင့်ကြီးရဲ့ရွေးချယ်မှုတစ်ခုဖြစ်ပမောက်ခရှောင်းတန်နဲ့ကပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဖွံ့ဖြိုးမှုအနှံ့အကျဆုံးပြည်နယ်တစ်ခုရဲ့ကိုယ်စားလှယ်ဖြစ်ခရီးယန်ဘာသာဝင်တဦးလည်းဖြစ်တဲ့အတွက်မတူကွဲပြားမှုတွေကိုအလေးပေးဖြေရှင်းဖို့ရည်ရွယ်တဲ့ခြေလှမ်းဖြစ်အရေးကြီးတယ်လို့လည်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
NLD ပါတီကနေပြီးတော့ဒုသမ္မတလောက်အမည်စီရင်တွေဒီကနေ့တင်သွင်းလိုက်တာနဲ့ပတ်သက်လို့မြန်မာရေးလိလာသူရှောင်းထန်ရဲ့အမြင်ကိုကိုအောင်လွင်ဦးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲတိုင်းသာလက်နက်ကိုင်အဖွဲ့တချို့ရဲ့အမြင်သဘောထားတွေကိုလည်းကြည့်အောင်ပါ။ရွေးကောက်ဖွဲ့အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီလာမယ့်အစိုးရသစ်အဖွဲ့အတွက်ဒုသမ္မတနေရာတွေကိုဒီကနေ့ဒီရွေးချယ်ပြီးတော့တင်သွင်းခဲ့တာမှာချင်းလူမျိုးတူဦးကလည်းရွေးချယ်ခဲ့တယ်လို့ဒါဟာတိုင်းရင်းသားတွေတန်းတူညီမျှရေးအတွက်ရည်ရွယ်ပြီးတော့ရွေးချယ်ခဲ့တာလို့ဆိုပါရယ်ဒီလိုရွေးချယ်မှုကိုတိုင်းရင်းသားလက်နက်ကိုင်ဒီအဖွဲ့တွေကကြိုဆိုပေမဲ့လို့တိုင်းရင်းသားတွေရဲ့လူလားချက်တွေကိုအမှန်တကယ်လှုပ်ဆောင်နိုင်ဖို့အခွင့်အရေးနဲ့လှုပ်ပိုင်ခွင့်တွေလည်းပေးအပ်ဖို့လိုတယ်လို့တိုင်းရင်းသားကောင်းဆောင်တွေကပြောဆိုကြပါရယ်ဒီကြောင့်မဲအေးမာကစူးစီးတင်ပြပေးပါမယ်ရှင်
မဲအပြတ်အသတ်နဲ့အနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီကနေ့မှာတော့ဒုတိယသမ္မတတွေကိုရွေးချယ်ခဲ့ကြပါတယ်ဒီထဲမှာချင်းကျေးပေးခံနိုင်ရတဲ့တိုင်းရင်းသားခေါင်းဆောင်တွေကမဟုတ်ပေမဲ့ချင်းတိုင်းရင်းသားတဦးကိုရွေးချယ်ခဲ့တာပါဒီအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုဆိုခဲ့ပြီးတိုင်းရင်းသားတွေတန်းတူညီမျှဖို့အတွက်နဲ့တာဝန်ယူသူတွေဟာတိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုရောအကောင့်ထဲပေါ်ခွင့်ရသူဖြစ်ရမယ်ဆိုပြီးပြောဆိုလိုက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုခေါင်းဆောင်လည်းဖြစ်တဲ့မွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌနိုင်ဟန်သာကတော့အခုလိုပြောဆိုသွားပါတယ်
။လို့တော့ဥက္ကဋ္ဌတွေကမရောအခုသီတမနာတွေကရောပေါ့နော်။သမနာကိုရထားတဲ့အထက်မှာတိုင်းသားတွေတော့ပါပါတယ်။အဲ့ဒီအတွက်ကတော့တိုင်းသားစီလုံးမင်းကြီးရေကိုတော့ဥတည်တယ်ဆိုတဲ့အတိတ်တော့ပေါ်ပါတယ်။အေးဒါပေမဲ့တခုရှိတယ်လေအဲ့ဒါလောက်နဲ့ပဲကတော့မလုံလောက်ဘူးတိုင်းသားစီလုံးညီညီရေးဖြစ်ပေါ်လာဖို့အတွက်တိုင်းသားတွေရဲ့အခွင့်အရေးတွေကိုဘယ်လိုပေါ်ဆောင်မလဲဆိုတဲ့ဟာယူရှိပါတယ်အေး NLD ကဒီတုံဆန်းစစ်ကြီးရဲ့ဩဇာကိုခံနေရပြီးတော့မှဘာမှလုတ်ပိုင်ခြင်းမရှိတဲ့အနေအထားမျိုးတွေမဖြစ်ပေါ်လဲအရေးကြီးတယ်နောက်သူတို့ကဒီတိုင်းသားတွေဖြစ်ပြီးတော့တိုင်းသားတွေရဲ့အရေးမှာသူတို့ကိုယ်တိုင်ဟိုပေါင်ဝင်လက်ဆောင်လှုပ်ရှားခွင့်ရှိဖို့လက်တွေ့မှာတိုင်းသားတွေရဲ့အခွင့်အရေးဆံရကိုဘယ်လောက်ပေါ်ဆောင်ပေးမလဲအဲ့ဒါပို့ပြီးတော့အဓိကကျတယ်လို့အမေပြောခြင်းလဲ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့စုစည်းထားတဲ့ UNFC ရဲ့အထွေထွေမှုလည်းဖြစ်ကရင်ပြည်မျိုးသားတွတ်တရဲပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ခူးဦးရဲကလည်းအခုလိုသုံးသပ်ပြောဆိုသွားပါတယ
်ကိုလိုတိုင်းရင်းသားတွေပါလာတာကိုလည်းကျွန်တော်တို့ဝန်ဆောင်ပါတယ်ပြောယူပါတယ်နော်အားလုံးစာတူညီမျှပေါ့နော်ကျွန်တော်တို့မြေသားယူရဆေးရှူတော်ကနေစဉ်းစားကြည့်ချင်ပြီးတော့ဒီလိုမြင့်မြတ်တတအကောင်းဆုံးနဲ့ဖြစ်ရပါဗျာနော်အားလုံးလည်းသဟကတဖြစ်အောင်အားလုံးလည်းပါဝင်တဲ့ဆိုတဲ့ဘောမျိုးကိုဖော်ညွှန်းပြီးတော့စစ်စစ်ရွေးချယ်လိုက်တယ်တော့ကျွန်တော်အဲ့လိုမှားလေပါတယ်ဓာတ်လူရင်သူအခြေခံအောက်မှာကျွန်တော်တို့နေရာပြေးတယ်ဆိုတော့လည်းနေရာပြေးရုံလေးနဲ့တော့ကျွန်တော်တို့ဓာတ်လူကြီးသူဖြစ်ပြီးတော့ပြောလို့မရဘူးပေါ့နော်ကျွန်တော်တို့တကယ်တော့လက်မှတ်တွင်မှာကျွန်တော်တို့ဘလောက်ဓာတ်လူကြီးသူစုံစမ်းကိုရှိကြတယ်လေဒါပေမဲ့ဒါကတော့အဆဆိုတော့ကျွန်တော်တို့ချူပြီးတော့ဘာမှလည်းဟိုဖို့ဖို့လို့သုံးသပ်ကြအောင်မရှိဘူးဗျာနော
်ရခိုင်ပြည်အမျိုးသားကောင်စီရဲ့အထွေထွေတွေ့ရင်မှုဖြစ်တဲ့ဦးထွန်းစော်ကတော့တိုင်းရင်းသားတွေကိုဒုတိယသမ္မတနေရာပြေးတယ်ဆိုတာထက်အရေးချင်းရှိသူတွေကိုပေးတင်ကြောင်းနဲ့ရုပ်ပြသဘောမျိုးပေးတာမျိုးတွေကိုမြန်မာနိုင်ငံရဲ့အစဉ်အလာအဖြစ်မရှိသင့်ဘူးဆိုပြီးပြောဆိုလိုက်ပါတယ
်ကျွန်တော်တို့ဘက်ကတော့အကောင့်ဘက်ကနေတော့ကြည့်တာပေါ့နော်ဒါမဲ့ကျွန်တော်မြင်တာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပေါင်းအောင်မှာတော့အဲဘယ်လူမျိုးတွေကပဲသမ္မတလုပ်လို့ပေါ့နော်အဲကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြေနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့တိုင်းသူပြည်သားတွေလိုလားတဲ့တိုင်းပြည်မှာဖြစ်ရှိနေတဲ့ကျွန်တော်တို့နိုင်ငံရေးအကျက်တီးကြီးကိုကြော်လောနိုင်မှာမဟုတ်ပါဘူး။ပြီးရင်နောက်တစ်ခုကလည်းပဲကျွန်တော်တို့တိုင်းရင်းသားတွေကိုဒုတိယသမ္မတအနေနဲ့ထားမယ်ဆိုတော့ဒီကျွန်တော်တို့နိုင်ငံရေးပြရုပ်ကလည်းပဲဒါနိုင်ငံရေးဖော်မြူလာတစ်ခုလိုတိုင်းပြည်မှာအယိုးဆွဲသွားမှာလေကျွန်တော်စိုးရိမ်ပါတယ်။ဆိုအဲ့လိုမျိုးစနစ်တကယ်မှန်ကန်တဲ့ဒီမိုကရေစီစံတန်ဖိုးတွေနဲ့ညီတဲ့ကျွန်တော်တို့အဲ့လိုမျိုးစံတန်ဖိုးတွေနဲ့အညီဖြစ်စေချင်ပါတယ်။အခုကတော့ကျွန်တော်တို့စီမှာကျွန်တော်တို့တိုင်းပြည်ကပြည်ထောင်စုကြီးဖြစ်တည်ကြတဲ့ကနေတိုင်းရင်းသားတွေထဲကသမ္မတဖြစ်ခဲ့တယ်ဒီသမရတွေကလည်းပဲကျွန်တော်တို့ကဒီပွဲလဲသပင်မှာတက်ရောက်တဲ့အချင်းအနေထားပဲရှိခဲ့ပါတယ်တကယ်တိုင်းပြည်ရဲ့ဒီအာဏာတွေမှာအဆုံးဖြတ်ပေးတဲ့နေရာတွေမှာချီရောက်ရောက်နဲ့ကျွန်တော်တို့ကြည့်တဲ့အနေထားမတွေ့ရပါဘူးကြာရုပ်တပွဲဆက်အပ်တဲ့နေရာရာထူးတွေကိုတိုင်းရင်းသားတွေကိုပေးတဲ့ဥစ္စာကတော့ဒါကျွန်တော်တို့ဘက်ကတော့တိတ်လူလူလားတော့မရှိပါဘူးဒါပေမဲ့ဒီနေ့တိုင်းပြည်ရဲ့အနေထားက NLD ကတော့မျိုးသားပြန်လည်စစ်မျက်ရည်အပေါ်မှာအခြေခံပြီးတော့မှလှုပ်သွားတယ်လို့ကျွန်တော်မြင်ပါတယ်
ကရင်မျိုးသားစီယုံ KNU ရဲ့တွဲဘက်အထွေအထွေအမှုနှင့်မန်းကတော့နိုင်ရင်သားတွေရဲ့ရင်းနှဲဆန္ဒတွေကိုအလေးထားဖို့လိုအပ်တယ်ဆိုပြီးပြောဆိုလိုက်ပါတယ
်ကျွန်တော်တို့ဒီဇိုင်းမားနေနဲ့ဒီလိုသမရနေရာပဲဒီတခြားပုံကြီးထားနေရာပဲဒီဖြစ်ပေါ်နော်ဒီလိုရွေးချယ်ခြင်းမြောက်ယုံနဲ့တော့ကျွန်တော်ဒီမှာတော့ဒါတော့မကြပဲနဲ့ပေါ့ကျွန်တော်တို့ဒီအဓိကဒိုင်းသားတွေရဲ့နိုင်ငံဆန္ဒဆိုပေါ်တော့ဒီဖြစ်စည်းပြဖို့ကတော့အဓိက
ကျွန်တော်တို့ကတော့ဒီနိုင်ငံမှာမွေးတဲ့ဒီနိုင်ငံသူဖြစ်တယ်အာဇာနည်နဲ့ပြည်သူ့ရွေးချယ်ထားတဲ့ဘော်လေ၂၀၅ခုနှစ်ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့လွတ်တော်ပိုင်းဆိုင်ရာတာဝန်ရှိသူတွေထဲမှာလည်းတိုင်းရင်းသားတွေကိုရွေးချယ်ခဲ့ကြတာပါအစိုးရအဖွဲ့ထဲမှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတုံးစံရာခိုင်နှုန်းလောက်သာပါဝင်မှာဖြစ်ပြီး
ိုင်အဖွဲ့တွေရဲ့အမြင်သဘောထားတွေကိုကြားခဲ့ရတာပါ။မအီးမာကစူးစီးတင်ပြခဲ့တာပါရှင်။အခုကတော့ဒီလက်နက်ကိုင်ပြပခါတွေဆက်ဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေကိုလည်းကြည့်အောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကစစ်အင်အားတိုးချဲ့မှုတွေနဲ့အတူဒေသတွေမှာလှုပ်ရှားနေတဲ့ TNLA ခေါ်တအောင်းပလောင်တပ်ဖွဲ့တွေနဲ့နေစဉ်လိုလိုတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကုတ်ခိုင်မျိုးနယ်ကရွာသား600လောက်ဟာစစ်ဘေးလွတ်ရာနန်းဖက်ကရွာဘက်ကိုတိမ်းရှောင်နေကြရတယ်လို့ဒုက္ခသည်အကူအညီပေးရေးအဖွဲ့တွေကပြောပါရယ်။ဒါအပြင်မြန်မာစစ်တပ်ကရွာသားတွေကိုစစ်မြေပြင်မှာလမ်းပြတွေလိုခေါ်ယူသုံးနေတာရှိတယ်လို့လည်းဒေသခံရွာသားတွေကပြောပါတယ်။ဒီချိန်လေးကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကွင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့ TNL တောင်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကိုခံမြို့နယ်ဘက်ကဂျရန်နဲ့ငုံငါကြေးရွာသား600နီးပါးဟာနတ်ဘက်ကရွာဘက်ကိုစစ်ပြေးသိမ်းချောင်နေရတယ်လို့နတ်ဘက်ကကြေးရွာဒုက္ခသည်ကူညီပေးရေးကော်မတီဝင်တန်းအိုက်ညီကအခုလိုပြောပါတယ်။
နောက်ကရခိုင်လေးမှာလာခုနေတာပေါ့။တရားရကျော်အကျော်ရမိသားလို့ရှိနေပြီအခုငငားရွာနေရှိရတဲ့ပြော်သားတို့တော့တော့အဲ့မှာဒီတက်မှာလာခုနေတာပေါ့တော့နေရာခြားခြားပေးထားတယ်။အဲတကယ်လည်းအဲ့အကျော်ရကတော့ဒီကတော့ဟာစီရနေရအဲ့မှာဗမာစစ်သားတွေတက်လာတော့လေသူတို့ရွာမရောက်ခင်စနေကြီးတွေကပြလာလို့အဲ့ရွာသားတွေကကြောက်လို့ဖက်ပြေးကြတာလေ။အခုစောက်တော့ဖို့နေတဲ့ရေတော့တော့အခက်ခဲနေနေတော့ရှိတယ်
။ဒီစစ်ပြေးဒုက္ခတွေဟာပြီးခဲ့တဲ့မလ9ရက်နေ့ကနေယနေ့ထိမြမတမတော်နဲ့တောင်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရနန်းဖက်ကရွာဘက်ကိုထွက်ပြေးသိမ်းချောင်လာခဲ့တာပါ။ဒီရက်ပိုင်းတွင်းမှာကိုခိုင်မြို့နယ်ဘက်မှာတိုက်ပွဲတွေခေတ္တရပ်တနေတဲ့ဆိုပေမဲ့ကြေးရွာသားတွေအနေနဲ့နေရာရင်းကိုမပြောင်းရဲသေးဘူးလို့တာအညီကခုလိုဆက်ပြောပါတယ်
။ရွာသားတွေကမပြောင်းရဲလို့လေသူတို့လူတွေခေါ်မှာကျုံးလို့လေအဲကြသူတို့မပြောင်းရဲတာလူတွေခေါ်ပြီးတော့အဲဟိုလက်ထိုးဆိုင်လာတို့ဘာညာတော့လို့အဲသူတို့အဲကြောက်ပြီးတော့ဒီလက်ထက်ကမှလာနေခါတယ်
တိုက်ပွဲဖြစ်စဉ်ကာလတွင်မြမတမတော်ကနေရွာသားတွေကိုလမ်းပြဖြစ်ခေါ်ယူအသုံးပြုမှုရှိခဲ့တယ်လို့စစ်ပြေးတုကတဲ့သူဖြစ်သူဦးအိုက်ထွန်းကဆိုပါတယ်
။သူစစ်ကြောတက်လာရွာထဲမှာတက်လာတိုင်းတမတော်မရှိနေရတော့သူတို့လည်းလက်ကြီးနဲ့ပြစ်လာလို့သူတို့ရွာသားကကြောက်လို့ထွက်ကြလာတာ။သူရွာသားကိုခေါ်ပြောမှလမ်းပြလို့ကအစကတည်းကသူတို့စီးလို့ကနောက်ဆုံးကျတော့သူတို့ခေါ်သွားလမ်းပြနေတော့ဘုရားတမတော်ခေါ်သွားအလုံးကကလေးကကလေးကဖတ်ကြည့်ပါဦးအခုကျတော့လေးရကြံသေးတယ်အခုကျတော့သူတို့ကျွန်တော်တို့လာသေး
တယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာဒီလကဆက်ပြီးတော့မြမတမတော်ကနေစင်အားတိုးချက်လာပြီးနောက်ပိုင်းကြောက်မဲကုတ်ခိုင်မန်တုံနန့်ဆန်မြို့နယ်ဘက်မှာတောင်းပလောင်တပ်ဖွဲ့နဲ့ရက်ဆက်ဆိုးသလိုတိုက်ပွဲဖြစ်ပွားလာနေခဲ့ပါတယ်ဒီကနေ့မှလည်းကြောက်မဲမြို့နယ်ပန်လောကြီးရွာနဲ့ပါလိုင်ကြီးရွာကြားဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြမတမတော်ဘက်ကနေလေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ဒီအန်လယ်လီနိုင်ငံသားဆက်ဆံရေးရာရှိတာပန်းလှကပြောပါတယ
်တပ်ဖွဲ့တွေဒီကခုဒီနေ့လည်းဆက်နိုင်ဝင်ချင်းလာမှလည်းနေတော့လာဖြစ်တယ်လို့ထင်ရတယ်ချစ်လျင်နဲ့ဆင်းလာရပြီးတော့ဖြစ်ခဲ့တယ်လား
မြမတမတော်နဲ့ TNL တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်တစ်ဖက်တိုက်ခိုက်မှုရှိခဲ့တယ်လို့မြမတမတော်ဘက်ကတိုက်ခိုက်မှုပိုများတယ်လို့ TNL ဘက်ကထုတ်ပြန်ထားပြီးမဲ့လေမြမတမတော်သတင်းထုတ်ပြန်ရေးဖွဲ့အနေနဲ့တိုက်ပွဲချင်းတွေကိုသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးမြန်မာနိုင်ငံမှာ2015ရွေးကောက်ပွဲပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအပြတ်တအနိုင်ရခဲ့ပြီးအစိုးရတတိယဖွဲ့နိုင်ရင်ဒီတွင်ငြိမ်းချမ်းရေးနဲ့အပြစ်ခတ်ရစဲရေးကိုအပြည့်အဝဖော်ဆောင်နိုင်မယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကနေညှို့လင့်နေကြပါတယ်ဒါပေမဲ့လက်ရှိအခြေအနေအထိတော့မြမတမတော်နဲ့တောင်းပလောင်တပ်ဖွဲ့ရခိုင်တမတော် AA တပ်ဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ကိုကန်တပ်ဖွဲ့တွေနဲ့တော့တိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာရှိတဲ့လက်နက်ကင်ဖွဲ့တွေကိုမြမတမတော်ကလည်းရှင်းလင်းသွားမယ်လို့ကာကွယ်ရေးဝန်ကြီးဌာနကလည်းဖေဖော်ဝါရီလ24ရက်နေ့ရက်စွဲနဲ့နိုင်ငံပိုင်သတင်းစာထဲမှာရေးသားဖော်ပြထားပြီးနောက်ပိုင်းမြမတမတော်ဘက်ကအင်အားလုံးရင်းနဲ့တိုးချက်နေရာယူလာနေပါတယ်။မြမတမတော်ကလည်းအင်အားတိုးချက်ပြီးနေမြေရှင်းလင်းရေးလုပ်လာမယ်ဆိုရင်ဒေသတွင်းမှာလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားလာနိုင်ပြီးတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေထပ်မံတိုးပွားလာမယ့်အရေးကိုလည်းဒုက္ခသည်အကူအညီပေးရေးကော်မတီဝင်တွေကနေစိုးရိမ်နေကြပါလေခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ View American တန်ရဲ့2016ခုနှစ် March 10ရက်ကြာတာပရိနိညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 50နဲ့လိုင်းနက်မီတာ190ရူကနေတိုက်ရိုက်ထုတ်လင်းနေပါတယ်။မကြခင်မှာဒီအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းပေးသွားမှာပါ။ El Niño ရာသီဥတုဖောက်ပြန်မှုအကြောင်းသီကောင်းစရာတွေကိုဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာနားဆင်နိုင်တယ်လို့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာဆီအာနာရှင်အဆက်ဆက်ဖွဲ့စည်းခဲ့တဲ့အုပ်ချုပ်ရေးရန်နေရာပြပြင်ပြောင်းလဲရေးကဘလောက်ထိရေးပါတယ်လဲဆိုတော့ကိုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်မှာနားဆင်ရပါမယ်။ဒီတစ်ပတ်တိုင်းရင်သတင်းတော်အစီအစဉ်မှာတော့
ကျွန်တော်တို့လည်းပတ်တဲ့ဆက်ရုံချိုးတော့တော့ဒီနေ့မှရှိတဲ့ပြည်ပါလေကျွန်တော်မှပြည်ပြီးလို့ဆက်အန်ဒီရဲ့
မွန်ပြည်နယ်ကြမ်းမြောမြို့နယ်မှာကြောင်မီသွေးတပ်အား၃ပြည်လက်မြေဆက်ယုံလက်ပတ်မဲ့ကိစ္စဒေသခံတွေကဝိုင်းဝန်းကန့်ကွက်နေကြတဲ့အကြောင်းအပါအဝင်တိုင်းရင်းသားဒေသတွေကအခြေအနေအဖြစ်ပြက်တွေကိုစုစည်းတင်ပြပေးတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုလည်းမကြခင်မှာနားဆင်ကြရဖို့ရှိပါတယ်။ဒီလိုအပတ်စဉ်ကဏ္ဍတွေကမှအရင်ဆုံးကြမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာ El Niño ရာသီဥတုဖောက်ပြန်မှုကြောင့်ပူချိန်ပြင်းထန်တာနဲ့ကြုံတွေ့နေကြပြီးတော့အပူလိုင်းဆိုင်ရာရောဂါဓာတ်တွေခံရနိုင်တယ်လို့ကြမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘယ်လိုရာသီဥတုဖောက်ပြန်တာတွေဖြစ်နိုင်ပြီးတော့အပူလိုင်းတန်ရောဂါတွေကိုဘယ်လိုသိနိုင်မလဲဘယ်လိုကာကွယ်နိုင်မလဲဘယ်လိုကြိုတင်ပြီးတော့ကုသနိုင်မလဲဆိုတာတွေကိုတော့မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေရောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုအဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါရဲ့ရှင်
โอเคจาตามีครับดีนิดแท้ที่เอลนีโญရဲ့ยาธีรุสวมุจองญมနိုင်ငံမှာยาธีอุรุผ่อเปลี่ยนမှုတွေဖြစ်လာပြီးတော့ဒီจ้ําใหม่ဆိုင်ရာတက်ရောက်မှုတွေလည်းရှိလာနိုင်တယ်လို့ဆိုရမှုတွေရှိနေပါတယ်ဆရာအဲ့ဒီတော့ဆရာအနေနဲ့ရောဒီเอลนีโญเนี่ยပတ်သက်ပြီးတော့ဘလို့จ้ําใหม่ဆိုင်ရာပြဿနာတွေကိုအဓိကထားသတိပြုဖို့လိုမယ်လို့အကြံပေးခြင်းပါတယ်ဆရာ
အခုကျွန်တော်တို့မြန်မာနိုင်ငံကမိုးလီဝသတင်ညာရှင်တွေပြောရအောင်ဘုန်းနိုင်ငံမှာเอลนีโญရဲ့ยาธีรุสวมุစနေပြီးပေါ့ဒီအပူချိန်ပြင်းထန်တာနဲ့စာအပူဓာတ်ကဆော့ပြီးတော့ဖေဖော်ဝါရီကစပြီးတော့ပူဓာတ်တွေတွေ့နေတာပေါ့နော်အဲ့တော့နောက်သူတို့ခံမှန်းထားတာကမုန်တိုင်းတွေပဲပြရအောင်မယ်နောက်ရက်ပိုင်းတွေမှာမိုးတွေကျအောင်မယ်အဲ့တော့ဒီအနီးမျိုးရဲ့သဘောတဘာဝကပစိဖိတ်သမုဒ္ဒရာရေတွေပူဓာတ်မျက်နှာပင်တွေပူဓာတ်လေဆီးကြောင်းတွေပူဓာတ်နေစာပြီးအပူဓာတ်တွေပြင်းထန်ပြီးတော့ကြာလာလို့ရှိရင်ဒါကိုပဲအနီးမျိုးတနည်းအားဖြင့်ပူလိုက်လို့ခေါ်လိုက်ကြပါပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံမှာဗားရီဖြစ်နိုင်တယ်ဆိုတော့ဘူးခေါင်းနိုင်ငံပေါ့ရေရှားလာပြီးအချို့ဒေသတွေမှာဟိုရေပြတ်နေပြီးအဲ့ဒီကနေအစာရေစာတွေပြတ်နာနိုင်တယ်ပူတယ်နေပြင်းထန်တော့တော့မီးရေကြောင်းတယ်ပေါ့နော်အဲ့တော့ရေကြီးပြီးတော့မြေတူတာတွေဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာဆိုအဲ့တော့ကြောင့်လို့ဆရာ
တွေမှာ
ဟုတ်ကဲ့ဆရာအဲ့တော့ဒီအပူလိုင်းကိုကာကွယ်နိုင်ဖို့ပေါ့ဆရာနော်အဲ့ဒီထဲကကာကွယ်နိုင်ဆုံးကိစ္စဆိုအပူလိုင်းလိုပဲဒီကသုံးသပ်မှာပဲဆရာနော
်ဟုတ်ပါတယ်ဟုတ်
ပါအဲ့တော့လည်းပတ်သက်ပြီးတော့ဆရာလက်တွေ့ကျွန်တော်တို့ဒီလူတွေသုံးနိုင်မဲ့နီလန်းလေးတွေအကြံပေးလို့ရမှာဆရာ
ဒီအပူလိုင်းကရှင်မဲမှာပူလောင်တဲ့အတွက်ကြောင့်ကျွန်တော်တို့ကလူလူခန္ဓာအပူမြက်ပေါ့နော်ဒီဘုံတစ်ဘုံကိုအပူထဲမှာထားလို့ရှိရင်ရေကြပူလာသလိုပေါ့ကိုယ်ခန္ဓာလည်းအပူရှင်တွေဆွတ်လာတော့ကိုယ်ပူရှင်တက်လာတာအဲ့ဒါကအဖျားနဲ့မတူဘူးလေအဖျားဆိုတာကဖျားတရားတရားနဲ့တရားလေးတွေတက်နေတာပေါ့အဲ့လိုမဟုတ်ဘဲနဲ့အပူတန်းရောက်အပူလိုအပြင်ကနေပြင်ပကိုယ်ခန္ဓာနဲ့ဆွတ်တယ်ဆိုရင်သူကတရားလေးတွေလည်းကျော်သွားနိုင်တာပေါ့ပြင်ပအပူချိန်က106လေးဖြစ်နေပြီဆိုကိုယ်ကလည်းလိုက်ပြီးတော့ဒီအပူကြီးဆွတ်တာပေါ့အဲ့တော့ဒီအပူတန်းကြောင့်ကျွန်တော်တို့ကအဖျားတော့က104မှာခံနိုင်ရရှိပေမဲ့ဒီအပြင်ပကဆွတ်တာတဲ့အပူတွေကြောင့်104ဆိုခံနိုင်မရှိတော့ဘူးအဲ့ဒီကနေကြောကိုယ်ခန္ဓာရဲ့အပူထိန်းချုပ်မှုကိုကျော်လွန်ပြီးတော့106တို့110တို့ဒီကောင်ဖြစ်လာနေတာပေါ့လူတယောက်ကအပူချိန်106ဆိုရင်အုံနောက်ကစာပြီးပြည့်စည်ပြီလေအဲ့တော့110ဆိုအုံနောက်ပျော်သွားပြီးသိပြီအဲ့တရား73အထိအောင်တက်နိုင်တယ်တော့ပြောထားတယ်အဲ့ဒါကြောင့်အပူလိုင်းကအင်တာနက်တက်ဖို့ကောင်းတဲ့လူတွေပါနေတ
ယ်ဟုတ်ကဲ့ဆရာ
ရှင်းမဲ့သိသွားနိုင်တယ်တော့ရှိတယ်ဟု
တ်ကဲ့အဲ့တော့အဲ့လိုဖြစ်လာနိုင်တဲ့အနေထားနေပြီးတော့ကာကွယ်နိုင်ဖို့အတွက်ဆိုရင်ဘာကိုအရေးတကြီးလုပ်ဖို့လုပ်မလဲ
အဓိကကတော့ပူတဲ့နေရာတွေကိုမထွက်ဖို့ပေါ့နော်သူသဖြင့်ဆော့ဝေးလူကမာတွေပေါ့နော်ကောင်းတဲ့ကထူကြီးပြည်စင်နေစင်လုပ်သွားနေရတဲ့လူတွေဟာအပူတန်းကိုအများကြီးခံတယ်အဲ့တော့သူတို့အတွက်ကိုကျွန်တော်ကထီးလို့ဥထုပ်တို့နော်နော်စောင်းတို့အပေါ်ကနေအုပ်ထားတာမျိုးတွေအဖို့ကအောက်မှာပေါ့နော်လောက်ရမယ် ပြီးတော့တောက်ဆိုင်သမားတွေဆိုရင်ဘွားနေကိုယုံနေနဲ့ကျွန်တော်အုပ်ထားရမယ်။နောက်နှစ်နာရီနောက်အရှိမနေပဲနဲ့တနာရီခွဲတစ်ခါလောက်ကိုနှားပြရမယ်အေးအာဝါဒရှိတဲ့နေရာမှာရေနှမ်းများတောက်ပြရမယ်သူတို့ချော်ရည်တောက်လို့ရတယ
်။ဟုတ်ကဲ့ဆရာအခုလိုဒီအပူတန်ခံလာပြီဆိုရင်ပေါ့ဖြစ်လာတဲ့လက္ခဏာတွေရောနည်းနည်းရှင်းပြပြပါလ
ား။ဒီအပူကြောင့်တော်နေများကပထမဦးဆုံးတော့မိတ်ထွက်တာပေါ့ဗျာ။အဲ့ဒီကနေမှအပူကြောင့်ကျွန်တော်ခြေရက်တွေဖောရောင်နေပေါ့။အဲ့တခုကြောင့်လေ heat cramp လို့ခေါ်တဲ့တက်တာတွေပါလေဖြစ်ခံရရမယ်။အဲ့ဒီအနေနဲ့မှ heat exhaustion လို့ခေါ်တဲ့အပူကြောင့်ကျွန်တော်တို့နှုံးချိတာပေါ့နော်။အဲ့ဒါအသက်ရှူနေနေလာတဲ့မောလာမယ်၊မျက်စိတွေဝေဝါးမယ်။အဲ့ဒီအနေနဲ့မှရုပ်တရက် movement လေးတာဒီကောင်ကြီးကြပြီးတော့အဲ့ဒါကို heat signature လို့ခေါ်တယ်။အဲ့ဒီအနေနဲ့မှနောက်ဆုံးဆင့်ကြတော့ heat shock လို့ခေါ်တာ။အပူရှက်ငမ်းဖမ်းတယ်လို့ခေါ်တယ်။ကိုယ်ကိုယ်နဲ့ရမ်းတက်တယ်။နောက်ဆုံးမှချွေးမထွက်နိုင်တော့ဘူး။ကိုယ်ခန္ဓာကြီးချက်တွေ့လာတယ်။မိနဲ့ပြင်ထားကြလို့ဖြစ်လာတယ်။အဲ့ဒီအနေနဲ့မှအပူရှင်တွေရမ်းတက်ပြီးတော့ပြာလေးတရား6ခါနေပြီးအုပ်နောက်ပြောသွားတယ်ကြက်သားတွေပျော်ကုန်တယ်ကြောက်ကပျက်စီးရဲ့အသေးပျက်စီးရဲ့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအပူတန်းအလွန်ကျွံဖြစ်လာပြီဆိုရင်ကုသမှုအပိုင်းအနေနဲ့ဆရာ
ဟိရှုပ်ဆိုတာကအင်မတန်ရေးကြည့်ပါတယ်ဆီုံတက်ပြီးကုသရမယ်ယောဂဖြစ်တယ်အဲ့ဒီအထိကိုကျွန်တော်အဖြစ်မခံမဲနဲ့ heat exhaustion ရတဲ့အခိုင်အပူတန်းရောက်လုံးချလာပြီးမျက်စိရေဝေလာပြီးအသက်ရှူမြန်လာပြီးဆိုတော့အလုပ်ကိုနားပလိုက်တာအပူတန်းကနေပြီးတော့အရှိအဟောတာကိုရှေ့ပါရေနှဲနှဲတိုက်ပါအဲကွန်ကန်ထဲမှာထားတင်ထားရမယ်ကျဆီရှုပ်ရတဲ့ကဆေးရုံတင်ပြီးလို့ရှိရင်ချက်ချင်းနဲ့ကိုကူချင်းချအောင်လေရင်းပေါ်မှာရေခဲတွေတင်တာပေါင်ကြံနှစ်ဖက်မှာရေခဲတွေတင်တာချိုင်းရအောင်မှာရေခဲတွေတင်တာရေအင်းငွေနဲ့ကျွန်တော်ဖြန်းတာဒီလိုမျိုးကုသကြတယ်ကျွန်တော်လုပ်ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအပူလှိုင်းကိုကာကွယ်နိုင်ဖို့ပေါ့
အဲ့တော့ဘယ်လိုရှောင်ရမလဲဆိုရင်တော့အခုကာလမှာအပူလုံးကာလတော့မနေ့စင်နေရတယ်ညနေ၄နာရီဒီလိုနေရာတွေမှာကျွန်တော်ရေခံနားမှာရေချိုးတာတွေအဝတ်လျှော်တာတွေရေထဲစိတ်နာတွေမလုပ်ပါနဲ့နောက်အဲ့တော့ဒီလိုမျိုးပူရဲ့နေရာတွေမှာဆိုရှင်ဒါနာနေနေအေးအာဝါသာကြောင့်ငါ့ဟာမော်တော်ကားတွေရမ်းချက်တယ်နေပူရဲ့မှာသွားလာနေရတယ်အဲကိုသူ့ရဲ့ကားပေါ်ဘော်ဒီကိုကန်လိုက်တာနဲ့အရန်ပူတယ်အဲကားရက်ထားတဲ့ခါမှာလည်းနေရီထဲရက်ထားတယ်ဆိုအထဲမှာခလေးတွေထားခဲ့မယ်ထားခဲ့မယ်ဆိုဒီခလေးတွေရရှိတယ်ဒါမှမဟုတ်ကျွန်တော်ကကားတွေဖွင့်ပေးထားခဲ့ပါအေးအာဝါသာမှာရက်ပါပေါ့နော်အထူးသဖြင့်နှစ်နှစ်အောင်ခလေးတွေနောက်ကမူးချိုးပြီးတော့ចောင်းကြီးចောင်းသားလေးတွေကားထဲမှာဂျာရင်းပေးနေကြတယ်ခီးဝူးဝူးထွက်ရမယ်ဆိုပြန်မကြခဏနားပေးပါအဲ့တော့အဝတ်စားတွေကျတော့အယောင်ထွက်ဖြော့ကပပပါလေပပဒါကြီးပြချပေးပါအယောင်အနဲ့တို့အမီတို့အပြာတို့ကအပူပူစုပ်တယ်ဒါကြောင့်ဆိုဒီအယောင်တွေကိုရှောင်ပြီးတော့အယောင်ဖိဆိုလေးကိုဝေးရမယ်ပုထုပ်နေကမျက်မှန်ဖြီးဒါကြီးစောင်းသွားရမယ်ဖနှက်စီးရမယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီတက်တက်မတ်မတ်ပေါ့နော်ဘလူးလူမျိုးစားတွေမှာဒီအပူတန်းကိုခံရဖို့လွယ်တဲ့အတွက်သူတို့ကပို့ပြီးတော့တတိထားတယ်နော်ဆရာ
အသက်ကြီးတဲ့လူတွေမှာလည်းပို့ပြီးတော့အပူတန်းပို့ပြီးခံစားရနိုင်ပါတယ်ကြောက်စီကြိုတွေးကြိုတို့နှလုံးရောဂါတို့ဒီလိုရောဂါတို့ရှိရတဲ့လူတွေကလည်းပို့ပြီးတော့ခါကဒီလူတွေကိုပို့ပြီးတော့ဘူးဆိုင်ဖို့လိုပါတယ်။အချို့ကျတော့စိတ်ရောဂါကူတဲဆေးသွားတဲ့ကုသများဒီဆေးတွေကြောင့်အပူဓာတ်ပို့ပြီးတော့ထိခိုက်မှုတွေပိုရှိတယ်။အဲတော့ဒီလိုလူတွေလည်းပို့ပြီးတော့ဘူးဆိုင်ဖို့လိုပါတယ်။အဲတော့တာမန်အားဖြင့်အားကစားသမားတွေပေါ့အများနဲ့မိတင်နေရတယ်။သူတို့ကိုလည်းကျွန်တော်ကအားယူဖို့ပြရမယ်။ချွေးထွက်တာလွန်ခဲ့တဲ့အတွက်တာကွယ်တဲ့တစားရီတောက်ရမယ်။ပြည်ချော်ရေးတောက်ရမယ်။အားယူမှုနည်းနည်းလုပ်ပြရပါမယ်။အဲအဲ့ဒါတွေအပြင်အချို့တွေကြတော့အခုတော်နေသူ့ကြော်ရက်ွက်တည်းဆိုပြီးတော့ဖြစ်တယ်ဒီပြူရည်ဖြစ်တဲ့အခါမှာဒီအတွက်မိုးအကလုံးတုံတဲ့နေရာကိုကျွန်တော်ပြေးပို့ထားရမယ်ပြီးတော့ဒီလူမျိုးဖြစ်ပြီးတဲ့အခါကျတော့နေရောင်လေးပူရောင်အောက်မှာပဲနေနေရမယ်ဆိုရင်ဒီလူရအထူးသဖြင့်အပူတန်းရတောင်ခံစားပြီးတော့ဒီမှာထိရှုပ်ရသွားရင်ပြေးဆုံးသွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအယ်နီညိုကြောင့်ဒီကျန်းမာရေးဆိုင်ရာပြဿနာတွေအတွက်ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ပြဿနာတွေရော
ဒီအပူတန်းကာကွယ်ရေးဟာတူးရင်းတူးရင်းကကျွန်တော်ပြောသလိုမျိုးကာကွယ်နိုင်ရင်လည်းအစိုးရရဲ့အပိုင်းကလည်းအများကြီးရေးကြည့်ပါလေအစိုးရဟာအပူဓာတ်ရောက်တော့မယ်ဆိုတာကျွန်တော်သိနေပြီစာလဲစာနေပြီအဲဆိုအခုတွေကကျွန်တော်ကာကွယ်ရေးစီစဉ်နေလို့အစိုးရအနေနဲ့ပြည်သူ့ဝတ်တင်ပါတယ်အခုရေမရတဲ့နေရာတွေကိုရေတွေကြိုတင်ပြီးပို့ထားရမယ်အရန်ကမှ20ကောင်ဖြစ်နေတဲ့နေရာတွေကိုဒီကပါနေရတဲ့လူတွေကိုရှုပ်ပြီးတော့မိုးကောက်ကိုကျွန်တော်ရအောင်လုပ်ပေးဖို့လိုပါတယ်နောက်ဒီအစာစားနပ်ရိက္ခာတွေရှားတော့မယ်ဆိုကြိုတင်ပြီးတော့စုဆောင်ထားတာပေါ့ဒီမှာတောက်ရည်တွေမရတော့တောက်ရည်ပြတ်လာတဲ့ခါကျတော့ဝမ်ပြဲဝမ်ရှော့တက်ဖက်ယောဂါဥရောငတ်တာယောဂါဒါတွေလည်းရနိုင်တဲ့သဘောတွေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဝင်းမင်းစီစဉ်တိဆက်တဲ့ကျမကြီးကနာကိုနားဆင်ခဲ့ကြရတာပါရှင်။တိုင်းရင်သတင်းလွှာအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာတော့အခုဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုလည်းနားဆင်ရပါဦးမယ်။ဆက်အာနာရှင်ရဲ့လက်ကင်တုံးအဖြစ်နဲ့ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးရန်နေရာပြုပြင်ပြောင်းလဲရေးဟာဒီမိုကရေစီအသွင်ကူးပြောင်းရေးမှာအလွန်အရေးကြီးပုံကိုတော့ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါရရှင်။
ဒီလိုအကျိုးစီးပွားအတွက်လိုအပ်တဲ့ဥပဒေတွေကိုလွတ်တော်မှာပြတ်ထမ်းမယ်လို့ NLD ရဲ့ရွေးကောက်ပွဲကြေညာစာတမ်းမှာဖော်ပြထားပါတယ်။ဒါပေမဲ့ NLD အစိုးရနေ့စဉ်ရက်ဆက်တိုက်ရိုက်ထိတွေ့ဆက်ဆံရမှာကစစ်အစိုးရအဆက်ဆက်ကရှိခဲ့တဲ့အုပ်ချုပ်ရေးရန်တရာဖြစ်ပါတယ်။ပြည်ထောင်စုဌာနလက်အောက်ခံအထွေထွေအုပ်ချုပ်ရေးဦးစီးဌာနဟာ အစိုးရဘျူရိုကရေစီရန်ရာတစ်ခုလုံးကိုချုပ်ကင်ထားပါတယ်အစိုးရအာဏာစက်ရဲ့ကြိုးရိုးအဖြစ်ကိုလိုနီခေတ်ကငွေထုတ်ထားတဲ့အုပ်ချုပ်ရေးဌာနဖြစ်ပါတယ်အခုဆိုရင်ဒီဌာနမှာဝန်ထမ်းပေါင်း4000လောက်ရှိတယ်လို့ကမ္မန်ပါတယ်အုပ်ချုပ်ရေးနဲ့ပတ်သက်ပြီးစီအစိုးရခေတ်မှာပုံနှိပ်ထုတ်ဝေတဲ့စာအုပ်စာတမ်းမရှိသလောက်ရှားပါပါတယ်ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလွတ်လပ်မှုအထိုက်အလျောက်ရှိလာတာကြောင့်နိုင်ငံခြားအဖွဲ့အစည်းနဲ့တွဲပြီးသူတည်တနာလောက်ထားတဲ့အုပ်ချုပ်ရေးစာရန်နဆောင်ထွက်လာပါလေအထွေထွေအုပ်ချုပ်ရေးဌာနအကြောင်းကြီးပြားချစ်စောနဲ့မက်သျူးအာနော့ကသူတည်တနာလုပ်ပြီး2014မှာအောက်တိုဘာမှာစာရန်ထုတ်ဝေထားပါလေသူတည်တီတွေဖြစ်ကြတဲ့ဒေးဗစ်ဟုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်းတို့ကလည်းအုပ်ချုပ်ရေးအကြောင်း2015ဇွန်လမှာစာရန်ထုတ်ပါတယ
်ကြီးရွာမြို့နယ်ခရိုင်တိုင်းပြည်နယ်အစင်းစင်ကိုအုပ်ချုပ်တဲ့အစိုးရရန်တရားဖြစ်တာမို့ပြည်သူ့ဘဝနဲ့အထီးတွေ့ဆုံးဟာထွေထွေအုပ်ချုပ်ရေးဌာနဖြစ်ပါတယ်ဒီဌာနဟာစစ်ဘုဦးဆောင်တဲ့ပြည်ထရေးဝန်ကြီးဌာနလက်အောက်ခံဖြစ်တဲ့အတွက်တပြည်လုံးကိုစစ်ဘုကအုပ်ချုပ်နေတဲ့သဘောဖြစ်ပါတယ်တမရဦးသိန်းစင်ရဲ့ပြုပြင်ရေးနဲ့အလံဝေးနေတဲ့ဌာနကြီးတစ်ခုလို့လည်းပြောနိုင်ပါတယ်အုပ်ချုပ်ရေးဌာနဟာရဲတပ်ဖွဲ့အထူးစုံစမ်းရေးအဖွဲ့အကျဉ်းဌာနမိသားအဖွဲ့စတာတွေနဲ့လက်တွဲပြီးတည်ငြိမ်အေးချမ်းရေးအတွက်ဆောင်ရွက်ပါတယ်မြေယာအခွန်ကြီးလက်ဖွံ့ဖြိုးရေးအဖွဲ့အစည်းမှတ်ပုံတင်မှုဘွဲစိတ်ချင်းမြင့်မှုစာရာတွေကိုအမှုတန်း4000နဲ့လုကင်တဲ့ဌာနဖြစ်ပါတယ်။ဝန်ထမ်းတယောက်ကလူဦးရေ1388ယောက်ကိုအုပ်ချုပ်နေတဲ့သဘောမျိုးဖြစ်ပါတယ်
။ကြီးပြားချစ်စောနဲ့မက်သျူးအာနော့ရဲ့စာရာဟာအထွေထွေအုပ်ချုပ်ရေးဌာနလုကင်ဆောင်ရွက်ပုံကူတွေကိုသာပေါ်ပြပြီးဝေဖန်သုံးသပ်တာမျိုးမလုပ်ပါဘူး။ဒေးဗစ်ခုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်တို့ပြုစုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာထုတ်ဝေတဲ့အစီရင်ခံစာကတော့အုပ်ချုပ်ရေးရန်ရာကိုဝေဖန်သုံးသပ်ပြီးပြုပြင်ရေးအတွက်အကြံဉာဏ်ပေးထားတဲ့အတွက် NLD အစိုးရအတွက်အသုံးဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။20ရာစုအစောပိုင်းအိန္ဒိယမြန်မာကိုချုပ်ကင်တဲ့အင်္ဂလိပ်ကိုလိုနီအုပ်ချုပ်ရေးဌာနဝန်ထမ်းတအူးဟာနိုင်ငံသား6000ကျော်ကိုအုပ်ချုပ်တာမို့ဗမာအုပ်ချုပ်ရေးဟာကိုလိုနီအုပ်ချုပ်ရေးရဲ့ပိုးပြီးတင်းကျပ်တယ်လို့ဖြစ်နေပါတယ်။လူဦးရေတန်း250ရှိတဲ့အိန္ဒိယမြန်မာကိုလိုနီမှာစစ်မှုထမ်း6000နဲ့အုပ်ချုပ်ရေးဝန်ထမ်း4000ကိုသာအင်္ဂလိပ်ကသုံးပါတယ်။
ရန်ကုန်နဲ့နေပြည်တော်ကအရာရှိလွတ်တော်အမတ်အကြံပေးပုဂ္ဂိုလ်ဝန်တန်းတင်းစာအယ်ဒီတာအရတားအသင်းအဖွဲ့လယ်သမားနဲ့အလုသမားတွေကိုကိုတမောင်တန်းတို့အဖွဲ့ကတွစ်ဆုံမေးမြန်းပါတယ်။နိုင်ငံရေးအမြင်မတူပေမဲ့ပြုပြင်ရေးသမားအားလုံးဟာအုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲစေခြင်းတယ်လို့ဆိုပါတယ်။အငြိမ်းစားညွှန်ကြားရေးမှူးချုပ်တဦးကတော့မားဆာလာခင်မတိုင်မီကတုံးခဲ့တဲ့အုပ်ချုပ်ရေးနည်းနဲ့လှုပ်ထုံးလုပ်နည်းတွေကိုလေ့လာသင့်တယ်လို့ဆိုပါတယ်။အဲ့ဒီခေတ်ကအတွင်းဝန်တွေဟာလုပ်ငန်းကျွမ်းကျင်သူတွေဖြစ်ပါတယ်တဲ့1988နောက်ပိုင်းမှာဝန်ထမ်းအဖွဲ့အစည်းတွေပျက်စီးယိုယွင်းလာပြီးအထက်ကခိုင်းသမျှလှုပ်တော့တာဖြစ်ပါတယ်အစင်းမြင့်ယာရုမှန်သမျှစစ်ဘိုလ်လူထွက်တွေလက်ထဲရောက်ကုန်လို့ကျွမ်းကျင်မှုမရှိတာလို့ဆိုပါတယ
်နိုင်ငံဝန်ထမ်းယာရုကိုလက်ခံရယူတဲ့စစ်ဘိုလ်ကြီးတွေဟာ policy မူဝါဒနဲ့ပတ်သက်လာရင်ဘာမှမသိပဲအမိန့်နာခံဖို့သာသိတယ်လို့လွတ်တော်ကော်မတီဝင်တဦးကဆိုပါတယ်ဒါပေမဲ့အုပ်ချုပ်ရေးရန်တရားပြုပြင်ရေးမှာဦးသိန်းစိန်အစိုးရရဲ့အောင်မြင်မှုအချို့ကိုလည်းဖော်ပြထားပါတယ်။လွတ်တော်ပြည်သူလူထုနဲ့နိုင်ငံဝန်ထမ်းအကြားမှာအားကောင်းတဲ့ပုံမှန်ဆက်သွယ်ရေးလမ်းကြောင်းရှိဖို့လိုအပ်တယ်လို့ဆိုပါတယ်။အုပ်ချုပ်ရေးရန်တရားမှာပါတဲ့နိုင်ငံဝန်ထမ်းကကျွမ်းကျင်မှုကိုပြန်နိုင်ရင်နိုင်ငံသားတွေကယုံကြည်လာလိမ့်မယ်လို့ဆိုပါတယ်။စစ်ဘုလူတွေရာထူးပေးတဲ့ဓလေ့ကိုရပ်ဆိုင်းဖို့လိုပါတယ်။ဒီအာဏာရှင်စနစ်ကဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းတဲ့အခါမှာအာဏာရှင်သုံးခဲ့တဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲဖို့လိုအပ်လာပါတယ်။အုပ်ချုပ်ရေးရန်တရားပြုပြင်ပြောင်းလဲရေးကိုသမရယုံကစပြီးလုတ်ကင်နိုင်ပုံကိုလည်းဖော်ပြထားပါတယ်။ကျွမ်းကျင်တဲ့ဝန်ထမ်းကိုရရှိရေးကောင်းမွန်တဲ့ဗန္ဓာရေးတိုင်းနယ်ပြည်နယ်အစိုးရအားကောင်းရေးပြည်သူဝန်ဆောင်မှုလုပ်ငန်းကောင်းမွန်ရေးတန်ရှင်းတဲ့အစိုးရဖြစ်ပေါ်ရေးနိုင်ငံပိုင်စီးပွားရေးလုပ်ငန်းပြုပြင်ပြောင်းလဲရေးစာရာတွေကိုအဓိကထားဖို့ဒေးဗစ်ဟုတ်တင်မောင်တန်းနဲ့ဒေါက်တာကင်နင်တို့ကအကြံပေးထားပါတယ်ခင်ဗျာ
ဦးအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်မကြခင်မှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုကတော့ဒီလာမယ့်စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုကြိုတင်သိပေးပါရစေရှင်
ရင်ဘတ်အတော်ကြာမျောလင်းဆောင်ဆိုင်နေခဲ့ကြရတဲ့ဒုတိယသမ္မတလောင်းအမည်စီးရင်တွေထွက်လာပါပြီ။နှစ်ပေါင်း90ကျော်အတွင်းပထမဆုံးအဖြစ် အရသာစစ်စစ်သမရာတူဦးဆောင်မဲ့အစိုးရအဖွဲ့တွေလည်းမကြခင်ပုံပေါ်လာတော့မှာပါအခုအမိစင်းတင်သွင်းထားတဲ့ဒုတိယသမရာလောင်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင် VOA American တန်ရဲ့ကြာတာ Brainy ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါအခုကတော့တိုင်းရင်းသတင်းလောအစီအစဉ်အလှည့်ကိုရောက်ပါပြီနေချားဒေတာတွေကသတင်းတောက်တွေကစူးစီးတင်ပြပေးထားတာပါရှင
်ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့ရခိုင်အမျိုးသားပါတီကဦးလာမြင့်ဦးမျိုးတော်အပါအဝင်ဗဟိုကော်မတီဝင်6ဦးကိုပါတီစည်းကမ်းထိန်းသိမ်းရေးကော်မတီကပါတီဗဟိုရုံးချုပ်မှာစစ်ဆေးခံဖို့ရခိုင်အမျိုးသားပါတီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တအံ့အမျိုးသားလူမျိုးရေးတပ်မတော် TNL တို့တိုက်ပွဲရဆက်တိုက်ဖြစ်ပွားနေတယ်ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့ထိုင်းနိုင်ငံမှာရှိတဲ့တိုင်းရင်းသူအမျိုးသမီးအဖွဲ့အစည်းတွေကချင်းမိုင်မြို့မှာခြိတက်လမ်းလျှောက်ခဲ့တဲ့အခြေအနေတွေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်အမျိုးသားပါတီ ANP မှာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကပါဝင်လာတဲ့ဦးလှမြင့်ဦးမျိုးကျော်အပါအဝင်ဗဟိုကော်မတီဝင်6ဦးကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီစီကံထိန်သိမ်းရေးကော်မတီကနေပါတီဗဟိုရုံးမှာလာရောက်စစ်ဆေးခံဖို့ဒီလ17ရက်နေ့မှာကြေညာချက်ထုတ်ပြီးဖိတ်ခေါ်လိုက်ပါတယ်။မတ်လ6ရက်နေ့ကဦးလှမြင့်ဦးမျိုးကျော်အပါအဝင်ဗဟိုကော်မတီဝင်6ဦးဟာရခိုင်အမျိုးသားပါတီကထုတ်ပြန်ထားတဲ့တင့်မင်းဆောင်2016နဲ့နှင့်မင်းဆောင်2016တို့ကိုလက်မခံတဲ့အကြောင်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါရခိုင်ပြည်နယ်အစိုးရကိုရခိုင်အမျိုးသားပါတီကဥဆောင်ဖွဲ့ခွင့်ရရှိရေးနဲ့ဥဆောင်ခွင့်ဖွဲ့စည်းခွင့်မရရင်အစိုးရအဖွဲ့မှမပါဝင်ဘဲအတိုက်ခံအဖြစ်ယက်တီသွားမယ်နဲ့ညှို့ညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA နဲ့မဟာမိတ်ဆက်ဆံရေးကိုရက်ဆိုင်လိုက်တယ်လို့ရခိုင်အမျိုးသားပါတီကနေဒီနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာထုတ်ပြန်ခဲ့ပါတယ်ရခိုင်အမျိုးသားပါတီကိုရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP တို့ပေါင်းစည်းခဲ့တာဖြစ်ပြီးနှစ်ပါတီခေါင်းဆောင်တွေကြားမှာသဘောထားကွဲလွဲမှုတွေရှိနေခဲ့ပါတယ
်ရှမ်းပြည်မြောက်ပိုင်းမှာဆွေရတပ်မတော်ကနေစစ်ရင်အားတိုးချဲ့လှုပ်ရှားလာနေတယ်လို့တောင်လူမြောက်ရေးတပ်မတော် TNA ရင်နဲ့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေပါတယ်အစိုးရတပ်မတော်နဲ့တောင်မြူတာလူမျိုးရေးတပ်မတော်တို့အကြားမစလဆန်ပိုင်းကဆလို့တိုက်ပွဲပေါင်း12ကြိမ်ဖြစ်ပွားပြီးတိုက်ပွဲဝင်ရရင်တွေကြက်လေရင်တွေ2ကြိမ်ထက်မနည်းတပ်မတော်ဘက်မှအတုံးပြတိုက်ခိုက်ခဲ့တယ်လို့တောင်ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်တိုက်ပွဲကြောင့်နှစ်ဖက်အကြဆုံးရှိတယ်လို့လည်းဒေတာခါများပြောပြချက်အရသိရပါတယ်အစိုးရတပ်မတော်ဟာရှမ်းပြည်မြောက်ပိုင်းနမ်ခမန်တုံကြောင့်မဲနမ်ဆန်အတွင်းမှာရှိတဲ့ TNA ကိုထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ကုတ်ခိုင်မြို့နယ်မူဆယ်မြို့နယ်တွင်ရှိကချင်လူလိုက်ရေးတပ်မတော်တပ်မဟာ၄နဲ့တပ်မဟာ6ကိုလည်းထိုးစစ်ဆင်တိုက်ခိုက်နေပါတယ်
ပြည်တွင်းမှာရှိတဲ့မွန်အဖွဲ့စီတီတီရဲ့ကိုစလေတွေကနေ၈ချိန်မြောက်မွန်အမျိုးသားညီလာခံတရက်ကိုချင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်သွားမှာဖြစ်ပါတယ်။လာမယ့်မတ်လ26-29မှာမွန်ပြည်နယ်မော်လမြိုင်မြို့ဈေးကြိုရက်ဓာတုမာလာမွန်ပရိယတ်တိကျောင်းတိုက်မှာအကြိုတွေ့ဆုံပွဲချင်းပသွားမှာဖြစ်ပြီးမွန်ရင်းရဖွဲ့ချုပ်ကနေဦးဆောင်ပြီးပြည်တွင်းကမွန်နိုင်ငံရေးပါတီတွေရဲ့မွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်းနဲ့မန္တလေးတိုင်းဒေသကြီးမှာရှိတဲ့မွန်စာပေနဲ့ယဉ်ကျေးမှုအဖွဲ့တွေကိုဖိတ်ကြားသွားမယ်လို့မွန်ရင်းရဖွဲ့ချုပ်ပြည်တွင်းသဘာဝတိဖြစ်သူနိုင်ပညာကကြဲ့ကပြောပါတယ် ရှိချိန်မြောက်မွန်မျိုးသားကွန်ဖရင့်မှာနိုင်ငံရေးဖက်ဒရယ်တိဆောက်ရေးမွန်မျိုးသားမဟာဗျူဟာနဲ့မွန်တမျိုးသားလုံးသွေးစည်းညီညွတ်ရေးခေါင်းစဉ်နဲ့စာတမ်းတွေကိုတင်သွင်းနိုင်ဖို့သက်ဆိုင်ရာအဖွဲ့တွေကစတင်ပြုစုနေပြီဖြစ်ပါတယ်
ကချင်လူလိုက်ရဲ့အဖွဲ့ကရရေကနေလူထုခြေပြုမှုရေးစေဝါတိုက်ဖြတ်ရေးလုပ်ငန်းနဲ့စစ်ပြေတုတ်ခတ်တဲ့အရေးနဲ့ပတ်သက်ပြီးသဘောထားထုတ်ပြန်လိုက်ပါတယ်။မတ်လ9ရက်နေ့လိုင်စာပေါ်ဌာနချုပ်မှကျင်းပတဲ့တည်င်းစာစီးနှင်းပွဲပြီးထုတ်ပြန်ခဲ့တာပါ။လူထုခြေပြုမှုရေးစေဝါတိုက်ဖြတ်ရေးလုပ်ငန်းပေါ်မှာလည်း KIO ဘက်ကထောက်ခံကြောင်းနဲ့မှုရေးစေဝါတိုက်ဖြတ်ရေးမှာ KIO ကတတ်ဆွမ်းတမျှဆောင်ရွက်နေကြောင်းထုတ်ပြန်ထားတာပါ။တပင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပြေတုတ်ခတ်တဲ့အပေါ်အစိုးရကင်တွယ်မှုအားနည်းနေကြောင်းလည်းထောက်ပြထားပါတယ်။
ကရင်တမျိုးသားလုံးရဲ့စကားကိုအတန်ထွက်ပေးနိုင်မဲ့လိုက်ခွန်ကော်စာပိတကတ်စာပေကိုတရားဝင်အတိမတ်ပြုတဲ့ကရင်စာပေတစ်ခုဖြစ်ပေါ်လာဖို့အတွက်မတ်လ၈ရက်နေ့ကလိုက်ခွန်ကော်စာပိတကတ်စာပေတိုးတက်ပြန့်ပွားရေးတမကအဖွဲ့ကနေတည်င်းစာရှင်းလင်းပွဲတစ်ခုပြုလုပ်ပါတယ်။တရားဝင်စာပေအဖြစ်မှတ်ပုံတင်ပြီးရင်ကရင်တမျိုးသားလုံးကိုစားပြုနိုင်တဲ့ပုံစာပေတစ်ခုဖြစ်ရန်ရည်ရွယ်ထားပြီးအများလက်ခံနိုင်ဖို့စည်းရုံးမှုတွေလှုပ်ဆောင်သွားမယ်လို့စာပေတိုးတက်ပြန့်ပွားရေးအကြံပေးတာဝန်ခံစောမောင်ကြီးကပြောပါတယ်။လိုက်ခွန်ကောစာပေဟာခန္ဓာကိုယ်အစိတ်ပိုင်းများကိုခေါ်ဝေါ်သုံးစွဲထားပြီးတော့တရုတ်ဂျပန်ကိုရီးယားစာတို့နဲ့အနည်းငယ်ဆင်တူပြီးကရင်ဘာသာစကားများကိုလည်းအတန်ထွက်နိုင်တဲ့အပြင်မြန်မာလိုလည်းအတန်ထွက်နိုင်တယ်လို့စာပေကိုပြန်လည်ပြုစုတဲ့ကော့စာကလိုဆရာတော်ဗတ်တန်တာစန္ဒဝါယကမှိန်ကြားပါတယ်
မတူပီမြုပ်နယ်ကိုခရိုင်စင်တုံးမြင့်ဖို့ချင်းပြည်နယ်အစိုးရကနေပြည်ထောင်စုအစိုးရထံတင်ပြတောင်းဆိုထားပြီးရခင်မင်းတပ်ခရိုင်လက်အောက်မှာရှိတဲ့ပလဲဝါမြုပ်နယ်ဟာမတူပီခရိုင်လက်အောက်မှာတာထားရှိသွားမှာဖြစ်ပါတယ်။ပလဲဝါမြုပ်နယ်ဟာချင်းပြည်နယ်တောင်ဘက်အစွန်ဆုံးဒေသမှာတည်ရှိပြီးရခိုင်ပြည်နယ်၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယအရှေ့မြောက်ဒေသမီဆိုရန်ပြည်နယ်နဲ့လည်းနယ်နိမိတ်ထိစပ်နေတဲ့ဒေသတစ်ခုလည်းဖြစ်ပြီးကလဒံပက်ဆောင်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတည်ရှိရာဒေတာလည်းဖြစ်ပါတယ်။စီမံကိန်းအရအချက်ချာကြတဲ့ပလဲဝါမြို့နယ်ကိုခရိုင်စင်တုံးမြင့်ပေးတင်တယ်လို့လည်းချင်းတိုးတက်ရေးပါတီတွင်ရင်မူကိုရှိန်ထွန်းကပြောပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မတ်လ၈ရက်နေ့မှာကြာရောက်ခဲ့တဲ့105ကြိမ်မြောက်နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့ထိုင်းနိုင်ငံမှာရှိတဲ့အမျိုးသမီးအဖွဲ့တွေ၊ပြည်တွင်းပြည်ပနဲ့နယ်စပ်ဒေသအသီးသီးကတိုင်းရင်းသူအမျိုးသမီးအဖွဲ့စည်းတွေနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေပူးပေါင်းပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာခြိတက်လမ်းလျှောက်ခဲ့ကြပါတယ်။ဒီလမ်းလျှောက်ပွဲမှာအမျိုးသမီးတွေအနေနဲ့အလုပ်ချိန်နဲ့တန်တဲ့လှုပ်အားခရရှိရေးကြွေးကြော်တန်တဲ့လမ်းလျှောက်ခဲ့ကြတယ်လို့လည်းဆိုပါတယ်။ဒီအကြောင်းတွေကိုတော့အမီကနေစူးစီးထားပြီးနမ်ဟ ோம் ကနေအခုလိုတင်ဆက်ထားပါတယ်ရှင်
။ထိုင်းနိုင်ငံချင်းမိုင်မြို့ Map Foundation ကနေဦးဆောင်ပြီးအမျိုးသမီးတွေလမ်းလျှောက်ခြိတက်ပွဲပြုလုပ်ရတဲ့အကြောင်းကိုတော့ဒီလှုပ်ရှားမှုရဲ့ဦးဆောင်သူတဦးဖြစ်တဲ့ကရင်အမျိုးသမီး Normable 2ကအခုလိုပြောပါတယ်။
ကျမတို့အမျိုးသမီးတွေကအခုချိန်နေခြေပဲဒီဖလိုတဲ့လောက်အားလာခါဆိုလို့ရှိရင်လည်းညီညီမြန်မြန်မရသေးဘူးကျမတို့အခွင့်ရေးတယ်ဆိုလည်းညီညီမရသေးဘူးဒီအတွက်ကျမတို့ကဒီတိုက်ပွဲဝင်ထဲမှာဒီအမျိုးသမီးရေးလှုပ်ရှားမှုထဲမှာကျမတို့ဆက်လက်ပြီးတော့တိုက်ပွဲဝင်ရအောင်ပါပဲလို့ကျမတို့ကပြောချင်ပါတယ်
ဒီနေ့ရဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအထူးအဖြစ်တော့အမျိုးသမီးတွေအတွက်ဖူလုံနဲ့လှုပ်ခလှစာရရှိရေးအလုပ်ချိန်နဲ့တာနဲ့လှုပ်အားခရရှိရေးနဲ့ဒို့လှုပ်အားခဒို့ပိုင်နဲ့ဒို့ဝေစုစတဲ့ဆိုင်းပုတ်တွေကိုကင်ဆောင်ကြွေးကြော်ကြပြီးခြိတက်လမ်းလျှောက်ခဲ့ကြတာပါလက်ရှိပြည်တွင်းပြည်ပကမြန်မာအမျိုးသမီးတွေအနေနဲ့ညီတူမျှတတဲ့လှုပ်အားခတွေမရရှိသေးဘူးလို့ Normable 2ကဆိုပါတယ်
သူတို့တတ်မှတ်ချက်အလုပ်ချိန်ရှိနေရင်မှအမျိုးသားတွေနဲ့တန်းတူပဲအလုပ်လုပ်လာကြတယ်ဒါပေမဲ့ကျမတို့အမျိုးသမီးရဲ့အခုအချိန်လေးဖြစ်ကိုလှုပ်တဲ့လှုပ်အားလခပါတော့ညီညီတူတူမရခဲ့ဘူးအမျိုးသားတွေနဲ့တန်းတူကျမတို့မရအောင
်အမျိုးသမီးတွေအနေနဲ့နှိမ်ကျတဲ့အခွင့်အရေးဓာတ်ရရှိနေပြီးဒီထက်တိုးတက်လာအောင်လှုပ်ဆောင်သွားဖို့လိုတယ်လို့ကချင်အမျိုးသမီးအစည်းအရုံး KWAT ထိုင်းနိုင်ငံရဲ့အထွတ်ထွေအတွင်းရေးမှူးဒေါ်မွန်းနေလီကလည်းအခုလိုပြောပါတယ
်ဒီနှိမ်ကျနေတဲ့ဒီအမျိုးသမီးတွေရဲ့ဘဝတိုးတက်မှုနဲ့ဒီအခွင့်အရေးတိုးတက်လာအောင်ဒီကတော့ဒီနေ့ရဲ့ကျမတို့ရဲ့ဆောင်ပုဒ်ဖြစ်တဲ့အမျိုးသမီးတွေကနေရာတိုင်းမှာရောက်နိုင်တယ်သွားနိုင်တယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါပေါ်ပြခြင်းအားဖြင့်ဒီကိစ္စတွေကိုလုပ်တာပေါ့နော
်မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားတွေကိုမြန်မာနိုင်ငံရှိနေရာဒေသအသီးသီးမှာကျင်းပခဲ့ကြသလိုပြည်တွင်းငြိမ်းချမ်းရေးမှာအမျိုးသမီးတွေပါဝင်လာနိုင်ရေးရွယ်ပြီးတော့ကျင်းပခဲ့ကြတယ်လို့သိရပါတယ်နိုင်ငံတကာအမျိုးသမီးများနေ့ဟာ1971ခုနှစ်မှာအစပြုပေါ်ပေါက်လာခဲ့ပြီးအခုဆိုရင်105ကြိမ်မြောက်ကျင်းပနိုင်ခဲ့ပြီဖြစ်ပါတယ
်။ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မြောမြို့နယ်မှာတိဆောက်ထားတဲ့ဗီလက်မြေဆက်ယုံဟာကြောင့်မီသွေးသုံးတပ်အားနဲ့လက်ပတ်နေတဲ့ဗော်ဒေသခံတွေနဲ့လူမှုအဖွဲ့အစည်းနိုင်ငံရေးပါတီတွေကနေကန့်ကွက်နေကြပါတယ်။
ပြည်လဲမြေစက်ယုံလဲပတ်ရေးမှာကြောင်မီသွေးတုံလျက်စစ်တအားအတုံးမပြုတ်ဖို့ဆက်လက်အရေးဆိုသွားမဲ့အခြေအနေတွေကိုတော့မိရင်စနိုင်ကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။မွန်ပြည်နယ်ကြံ့မြို့မြို့နယ်တွင်းမှာကြောင်မီသွေးတုံသားနဲ့လဲပတ်မဲ့ပြည်လဲမြေစက်ယုံကိုကန့်ကွက်ရတဲ့အကြောင်းရင်းကိုတော့မွန်မျိုးရပါတီသူရင်မှုတဲ့နိုင်စိုးမြင့်ကခုလိုပြောပါတယ်။
ကြောင်မီသွေးနယ်လဲပတ်တဲ့ဗစက်ယုံကိုကတော့ဒီနေ့မှရှိတဲ့ကြည့်ရတယ်ကျွန်တော်မှပြည်ပြီးလို့ဆက်အံပြေသမီးတွေကထွက်လာတဲ့စိုးကျိုးတွေနဲ့ပတ်သက်တဲ့တက္ကသိုလ်လုံးကတတိမကျတာလေဒါမကောင်းတဲ့အမေရှိတယ်ဒါကြောင့်ပြည်သူတို့ထိခိုက်တဲ့ဒီလုပ်ငန်းမျိုးကကျွန်တော်တို့ကပြည်သူပဲရပ်တည်တဲ့သဘောပေါ့ဗျာ
လက်ရှိမှာတော့ကြိုင်မရောမျိုးနယ်ကဘီလက်မြေဆက်ယုံမှာကြောင်မွေသေးသုံးနှစ်စစ်သားအသုံးမပြုဖို့အစိုးရကိုတင်ပြသွားမယ်လို့နိုင်စိုးမြင့်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့အခုပြည်ညရှင်တွေကရောဒေသခံရှိတဲ့ကြောင်မွေသေးကပ်ပတ်မှုကိုဆန္ဒပေါ်ထုတ်နေတဲ့တန်ငါရည်တော့ကျွန်တော်လူလူကောင်းဆောင်တွေလို့ရှိကြတယ်ပေါ့ပဒံကတော့ဆွေရပြင်းဆွေရတို့တင်ပြမယ
်ဒေတာခန့်ပြည်သူတွေလက်မခံတဲ့ကြောင်မီသွေးလက်စစ်သားပေးမှုနဲ့လဲပတ်မဲ့ဗီလက်မြေစက်ယုံကိစ္စကိုလွှတ်တော်ထဲမှာတင်ပြပေးသွားမယ်လို့ဒေတာခန့်လက်ဖြစ်ပြည်ကံဖြိုးပါတီရဲ့ပြည်내လွှတ်တော်ကိုယ်စားလှယ်သူလည်းဖြစ်တဲ့မင်းအောင်မွန်ကအခုလိုပြောပါတယ
်ဒီလူတို့လက်မခံဘူးဆိုလို့ရှိရင်သူကလေတယ်မယ်ဆိုလို့ရှိရင်လေဒီလွှတ်တော်တရားမနေဖို့ဒါကဒီလူရဲ့အတန်ပေါ့ဒီလိုကဘလူဖြစ်ချင်တယ်လေပေါ့လွှတ်တော်မှာတင်ပြဖို့ရှိတယ်လေ
SCG ဗီလက်မြေစက်ယုံဟာ2014ခုနှစ်မှာစတင်အကောင်အထည်ပေါ်ခဲ့ပြီးအမေရိကန်ဒေါ်လာတန်400ယင်းနှိမ့်မြုပ်နှံပြီးတော့တနေ့ကိုဗီလက်မြေတန်ချေ9000ကျော်ထုတ်လုပ်ဖို့ရည်ထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီကဥလှမြင့်ဥမျိုးကျော်အပါအဝင်ဗဟိုကော်မတီဝင်၈ဦးကိုပါတီစည်းကမ်းထိန်းသိမ်းရေးကော်မတီကပါတီဗဟိုရုံးမှာလာရောက်စစ်ဆေးခံဖို့ဒီလ17ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI 1တော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
လေချာဒေတာသတင်းတောက်တွေစုစည်းတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်တဲ့ဒူဗီယိုကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်သလိုထိတ်တန့်သတင်းတွေကိုတော့အစားနဲ့လည်းဖတ်လို့ရပါတယ်ရှင် VOA American တန်ရဲ့ကြာတာပြည်ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့ဒီသောရရှင်တွေအနေနဲ့ကျမတို့ VOA ကိုစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်တချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2323822555ဖြစ်ပါတယ်ရှင် VOA ရဲ့မနက်ဖြန်မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49 50တို့ကနေဖမ်းယူနားဆင်လို့ရပါတယ်။အခုကတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ကျင်နာပေးပါအောင်မယ်ရှင်
။သတင်းဘတ်တော်ကြောင့်ခမန်းချက်မျိုးမျိုးနဲ့ဆောင်ဆိုင်နေကြတဲ့ဒုတိယသမ္မတလောင်းအမည်စင်းတွေဒီကနေ့ထွက်လာပါပြီ။ပြည်သူ့လူထုအစုအဖွဲ့ကနေမျိုးသားဒီမိုကရေစီအဖွဲ့ချုပ်အင်နရီကတင်သွင်းတဲ့ဒုတိယသမ္မတလောင်းကတော့ဦးထင်ကျော်ပါ။တခါချင်းတိုင်းသားတူဦးဖြစ်သူဦးဟန်ရီဗန်တီယူကိုတော့အမျိုးသားလူထုအစုအဖွဲ့ကနေဒုတိယသမ္မတလောင်းအဖြစ်အင်နရီကတင်သွင်းပါတယ်။တမရတော်ကုစလေအစုဖွဲ့ဘက်ကဒုသမရလောင်းဖြစ်ဘယ်သူကိုရွေးချယ်ထားတယ်ဆိုတာနဲ့အမည်စင်းတင်သွင်းပြီလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရာသီဥတုပြောင်းလဲမှုကိုထိန်းချုပ်ရေးပူးတွဲလှုပ်ဆောင်မဲ့လုပ်ငန်းအသစ်တွေကိုအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကြားဒီကနေ့သဘောတူလိုက်ကြပါတယ်။စီးပွေးပွဲတွေနဲ့နိုင်ငံတော်ညစာစားပွဲတခုတက်ဖို့အတွက်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုအမေရိကန်ပြည်ထောင်စုကိုရောက်နေချိန်မှာအခုလိုသဘောတူလိုက်ကြတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကကနေဒါဝန်ကြီးချုပ်ထရူဒိုကိုဒီကနေ့အင်ဖြူတော်မှာလက်ခံကြိုဆိုပါတယ်။ISC သူကြောအဖွဲ့ရဲ့နိုင်ငံသားအဖွဲ့ဝင်2000တို့ရဲ့ကိုရီးအချက်လက်တွေပါတယ်လို့ဆိုတဲ့ခိုးယူထားတဲ့ဖိုင်တွေကိုဂျာမန်အန်နာဗန်တွေလက်ထက်မှာရထားပြီးပြီလို့ဂျာမန်ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဒီဖိုင်တွေကနေတဆင့်စစ်သူကြောအဖွဲ့ရဲ့အဖွဲ့ဝင်တွေကိုခြေရခံလိုက်ပြီးနှိမ်နှင်းနိုင်တယ်လို့ဂျာမန်ပြည်ထရေးဝန်ကြီးထိုမတ်စ်တွန်ဘိုင်ဇာယာကပြောပါတယ်။ဂျီဟက်ဝါရီတွေရဲ့နာမည်တွေဆက်သွယ်ရမယ့်အချက်လက်တွေမူရင်းဒေတာတွေနဲ့အဖွဲ့ဝင်တွေဖြစ်စုဆောင်းထားတဲ့အချက်လက်တွေကိုစိတ်ကုံသွားတဲ့အဖွဲ့ဝင်အောင်တူစီကနေသူတို့ရခဲ့တယ်လို့ပြည်တွင်ခြေဆိုင် Sky News သတင်းဌာနကအစောပိုင်းမှာပြောပါတယ်။ကမ္ဘာတော်ကနိုင်ငံပေါင်း34နိုင်ငံမှာလူထုအတွက်စားနပ်ရိက္ခာအလုံးလောက်မရှိပဲအကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂစိုက်ပျိုးရေးအေဂျင်စီရဲ့အစိုးရအသစ်တစ်ခုကပြောလိုက်ပါတယ်။အဲ့ဒီနိုင်ငံအားလုံးဒီဘက်ဟာအာဖရိကတိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလအတွက်ဒီဥနိုင်ငံရဲ့ပြည်ပကုန်တင်ပို့မှုပမာဏဟာ20ရာခိုင်နှုန်းအထိတိတိတသာရော့ကျသွားတာကြောင့်ကမ္ဘာစီးပွားရေးဟာအရင်တုန်းကခန့်မှန်းထားတာထက်ပိုပြီးကျဆင်းတော့မလားဆိုတဲ့စိုးရိမ်ချက်တွေပိုတိုးလာပါတယ်ခင်ဗျာ။
တရင်ချင်းကျုပ်ကိုကိုကျော်ကျော်သိမ်းကြီးညာခဲ့တာပါဒီညပိုင်းစီစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်ကျွန်မခင်ပြူထွေးပါရှင် View American တန်ရဲ့ကြာတာဗရင်းညအစီအစဉ်လေးကိုည9:00နာရီကနေ10:00နာရီထိလိုင်းလုံးမီတာ24 32 25 50နဲ့စောပိုင်းနာရီဝယ်9:00နာရီကနေ9:00နာရီခွဲထိတို့တော့လိုင်းလက်မီတာ190 kHz 1500တို့ကနေအတန်လွှင့်နေတာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.